Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် VU American တရရင်2018ခုနှစ်ဇူလိုင်လ10ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျွန်မအများသဆင်အောင်ကတာဝန်တင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့နေတိုးမာမိတ်ဖွဲ့ဝင်တွေထံကကာဝေးရေးအတွက်တိုးမြင့်သုံးဆမဲ့ဂရုပြုစွာရတဲ့အတွက်အောင်မြင်မှုရတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အာဖဂန်အရှေ့မြောက်ပိုင်းမှာအဓိကစစ်ကမ်းတစ်ခုကိုတာလီဘန်သဘောနဲ့စီးနင်းတက်ခတ်ရကစစ်သား30ထက်မနည်းသေဆုံးပြီး18ယောက်ဒဏ်ရာရသွားပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမခင်ဖြူထွေးတဲ့သူညင်ညာပြေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမှာကနေပြည်တော်ကိုရောက်ရှိနေတဲ့တရုတ်မြန်မာနယ်စပ်ကမြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာဒီကနေ့ညနေပိုင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခဲ့ပြီးငင်းငယ်ရေးလုပ်ငန်းစဉ်ကိုလမ်းကြောင်းတစ်တစ်ခုနဲ့ဆွေးနွေးနိုင်ဖို့အဓိကဆွေးနွေးနိုင်ခဲ့ကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ကဒုဥက္ကဋ္ဌဗိုလ်ချုပ်ဂုံမော်ကပြောပါတယ်
ဒီနစတရာစုပင်လို့အစီအွေကိုလာတယ်ဆိုတော့ဖိတဲ့လူကလည်းဟိုပြန်လာအစ်မပြုတ်တယ်ပြီးရင်ကျွန်တော်တက်ရောက်တဲ့အခွက်တယ်လို့
အပြေးဆုံးကနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကဒုက္ခသည်တွေခိုးလွန်ရစခန်းတွေမှာရေကြီးမြေပြိုပြီးလူတွေဒုက္ခရောက်မဲ့အရေးကိုရော့ပါတက်တာအောင်ကုလသမဂ္ဂကဘာရီကြိုတင်ပြင်ဆင်နေပါတယ်ဒါအပြင်မြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုတဆိုင်မှတ်မှတ်လှုပ်ဆောင်ခဲ့တဲ့တက်တော်ပညာရှင်ဦးအောင်ကွယ်လွန်သွားပြီဖြစ်တဲ့အကြောင်းနဲ့ကမ္ဘာလူဦးရေ300ခန့်နှုန်းကျော်ဟာသူတို့ရဲ့ဇာတိမြေမှာမနေဘဲရွှေ့ပြောင်းနေထိုင်ခြင်းရဲ့နောက်ွယ်မှာဘာရီရှိနေပါတယ်လဲစတဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်ပေးပါမယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကကြီးညာပေးကြပါအောင်ရှင်
မြောက်လန်ဒိတ်စာချုပ်ဖွဲ့နေတိုးဖွဲ့ဝင်နိုင်ငံတွေထံကကာဝေးရေးအတွက်တိုးမြင့်သုံးဆမဲ့ဂရုပြုစွာရရှိခဲ့တဲ့အတွက်အောင်မြင်မှုရခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မာမိတ်ဖွဲ့ရဲ့ဝင်တော့ဝင်ဖို့အများစုကိုအမေရိကန်ကထမ်းပို့နေရကြောင်းအမေရိကန်သမ္မတကဇက်တိုက်ဆိုသလိုဝေဖန်ခဲ့ပြီးနောက်မှာပဲဘယ်ဂျင်နိုင်ငံဘရက်ဆယ်မြို့ကနှစ်ရက်ကြာနှစ်ပတ်လည်ထိတိဆွေးနွေးပွဲဒီကနေ့ဆုံးသက်ချိန်မှာသမ္မတထရန့်ကပြောလိုက်တာပါ။ဖွဲ့ဝင်နိုင်ငံတွေရဲ့ဂရုစကားကြောင်းနေတိုးဖွဲ့ကြီးပုံမခိုင်မှာအားကောင်းလာပြီဖြစ်ကြောင်းလဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေးပြင်အဲလစ်ဘက်ပြည်မှာယူရိုနဲ့ပါတွေ့ဆုံမှုဒီကနေ့လန်ဒန်မြို့တော်ကိုမထွက်ခွာခဲ့မှာပဲဒေသနောက်တွေကိုပြောခဲ့ပါတယ်။ဘယ်နိုင်ငံတွေကဘယ်တိုင်းတာတီထည့်ဝင်မယ်ဆိုတော့ကိုအတိအကျမပြောခဲ့ပေမဲ့ပြီးခဲ့တဲ့နေ့ထဲဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးအတွက်တူးမြင့်300ရာမှာ33ဘီလီယံအထိရှိခဲ့ကြောင်းနဲ့အရင်ကတွေးတော်မတွေးမိတဲ့ပမာဏထက်တူးမြင့်မှုသဘောတူညီခဲ့တဲ့အကြောင်းလဲပြောဆိုခဲ့တာပါ။နေတိုးထရီမချုပ်ယန်စတိုတန်ဘတ်ကတော့စစ်ဖက်ဆိုင်ရာသုံးစစ်တူးမြင့်မှုအရေးကြီးလိုအပ်နေချိန်မှာသမ္မတထရန့်ကတွန်းအားပေးနိုင်ခဲ့ကြောင်းပြောဆိုခဲ့ပါတယ်။ပြည်ထောင်စုမှအီမန်နျူရယ်မာခရွန်ကတော့နေတိုးဖွဲ့ဝင်29နိုင်ငံထဲမှာဗန်နိုင်ငံကမှ2024ခုနှစ်မှာနောက်ဆုံးထားပြီးဖွဲ့ဝင်နိုင်ငံတွေရဲ့ပြည်မြပြည်ရင်းကုန်ထုတ်လုပ်မှုပမာဏ GDP ရဲ့200ခန့်နှုန်းထိတိုးမြင့်သွားဖို့မူလကရည်မှတ်ထားတာတဲ့ကျော်လွန်ပြီးသဘောတူကြတာမရှိကြောင်းပြောဆိုခဲ့တာပါ။သမ္မတထရန့်ကတော့200ခန့်နှုန်းထိတိုးမြင့်မှုဂရုပြုချက်ရခဲ့ကြောင်းပြောခဲ့တယ်လို့မနေ့တုန်းကလည်းနေတိုးဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးအတွက်အသုံးစီကို2024ခုနှစ်မှာတိုက်ပြ GDP ရဲ့400ခန့်နှုန်းစီထိတိုးမြင့်သုံးဆွဲဖို့လည်းတိုက်တွန်းခဲ့တာပါလက်တလုံးမှာတော့ကာဝေး3စိတ်အတွက် GDP ရဲ့200ခန့်နှုန်းသုံးဆွဲတဲ့နေတိုးဖွဲ့ဝင်နိုင်ငံ5နိုင်ငံသာရှိနေပါတယ
်ရုရှားသမ္မတဗလာဒီမီယာပူတင်ဟာမိတ်ဆွေမဟုတ်လို့ရန်သူလည်းမဟုတ်ကြောင်းဖင်လန်နိုင်ငံမှာထိပ်သီးတွေးဆွန်ဖို့ရပ်ပိုင်းလိုမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်ရုရှားသမ္မတဟာသူ့ရန်သူမဟုတ်လို့မိတ်ဆွေလည်းမဟုတ်တဲ့အကြောင်းနဲ့သူ့အကြောင်းကောင်းကောင်းမသိပေမဲ့ဒီချိန်ဒီချိန်တွေ့ဖူးတဲ့အချိန်မှာအဆင်ပြေတဲ့အကြောင်းနေတိုးထိပ်သီးဆွေးနွေးပွဲကျင်းပတဲ့ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကသတင်းစာရှင်းလင်းပွဲမှာဒီကနေ့ပဲပြောဆိုလိုက်တာပါ။ပြည်ပတစ်ယောက်ဖြစ်ခဲ့တဲ့ရုရှားသမ္မတနဲ့တချင်းချင်းမှာမိတ်ဆွေဖြစ်ကောင်းဖြစ်လာနိုင်တဲ့အကြောင်းလည်းပြောပါရယ်။ဟယ်လ်ဆင်ကီမြို့မှာတနင်္လာနေ့တွေ့ဆုံရမှာမဟာဗျူဟာမြောက်လက်နက်တွေရှော့ချရေးသဘောတူညီချက်တာလက်ပြင်းနျူကလ িয়ার တပ်ဖွဲ့များဆိုင်ရာသဘောတူညီချက်တွေကိုရုရှားဘက်ကချိုးဖောက်ခဲ့မှုနောက်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့လည်းသမ္မတထရမ့်ကပြောပါရယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဆွတ်ဖက်ခဲ့ကြောင်းအမေရိကန်ထောက်လှမ်းရေးတိုင်ဝမ်ရဲ့သုံးသက်ချက်ကိုလက်မခံတဲ့သမ္မတထရမ့်အနေနဲ့ရုရှားကောင်းဆောင်နဲ့တွေ့ဆုံရမှာခက်ပြက်ပြက်ဆက်ဆံပါမလားဆိုတဲ့အပေါ်မှာတော့နေတိုးမဟာမိတ်အဖွဲ့ဝင်တွေတန်တရာရှိနေကြပါတယ်။2014ခုနှစ်တုန်းကယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားပိုင်အဖြစ်သွတ်သွင်းနေလိုက်တဲ့ကိစ္စအပေါ်သူ့အနေနဲ့သဘောမကျကြောင်းပြောဆိုခဲ့ပေမဲ့ဒီလိုဖြစ်ခဲ့ရတာဟာသူ့အရင်တာဝန်ယူခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားကြောင့်ဖြစ်ခဲ့ရတာလို့လည်းအပြစ်တင်ခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံရှိမြောက်ပိုင်းကအဓိကစစ်ကမ်းတစ်ခုကို တာလီဘန်တပုံးတွေစီးနင်းတက်ခတ်ရကစစ်သား30ထက်မနည်းသေဆုံးပြီး18ယောက်တရားရသွားပါတယ်တခါပြင်းနဲ့ခေါဝါကြာကခရိုင်ကအယုံတက်ချင်မတန်ငယ်ရုတ်တရက်စီးနင်းတက်ခတ်မှုတွင်ထိခိုက်သေဆုံးမှုနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကလည်း VOA ကိုတီးပြခဲ့သလိုအာဖဂန်စစ်တပ်ဘက်စစ်စခန်းတွေကစစ်သုံးဆောင်ပစ္စည်းတွေကိုလည်းတပုံးတွေကသိမ်းယူနိုင်ငံကြောင်းပြောဆိုခဲ့ကြတာပါစီးနင်းမှုနောက်ပိုင်းအပြန်အလှန်တက်ခတ်မှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတပုံးတွေကိုတိုက်တဖို့အာဖဂန်စစ်တပ်ကမြေပြင်တိုက်ပွဲတွေမှာလေကြောင်းကစစ်ကူပေးခဲ့ကြောင်းလည်းပြည်နယ်အစိုးရပြောခွင့်ရဆူနာတူလာတီမိုရီကပြောပါတယ်အစိုးရတပ်ဖက်ကသေဆုံးသူ40လောက်ထိရှိတယ်လို့လည်းတရင်တချို့ကဖော်ပြကြပါတယ်တာလီဘန်ဘုံဖွဲ့ကတက်နေတူတက်ဖွဲ့ရဲ့စီးနင်းတက်ခိုက်မှုတွင်ညာကြီးမှန်မြောင်းတွေကိုပါအသုံးပြုခဲ့ကြောင်းလည်းအာဖဂန်စစ်တပ်တောင်းရှိသူတွေကပြောပါတယ်တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကတော့စစ်စခန်းတစ်ခုလုံးကိုမထိန်းချုပ်နိုင်ခင်မှာတပုံတွေကလွန်ညိုရေးကစ်စခန်းစစ်တပ်ခုကိုသိမ်းပိုက်နိုင်ခဲ့ကြောင်းလည်းပြောဆိုခဲ့တာပါဒီနေ့မှာပဲအာဖဂန်နိုင်ငံရှေ့တောင်ပိုင်းကဂါဇနီပြည်နယ်ကတာလီဘန်အစစ်မြစ်စီးပွားပွဲတစ်ခုကိုပြစ်မှတ်ထားတဲ့လေကြောင်းတက်ခိုက်မှုတွင်တပုံ24ယောက်သေဆုံးပြီး18ယောက်ဒဏ်ရာရခဲ့ကြောင်းလည်းဒီနေ့မှာပဲအာဖဂန်ကာဝေးဝန်ကြီးဌာနကတရင်ထုတ်ပြန်ခဲ့ပါတယ
်ဖက်ဒရယ်စိုးရစုံစမ်းစစ်ဆေးရေးဘူရို FBI ဟာတမရဒေါ်နယ်ထရမ့်ကိုစန့်ကျင်ပတ်လိုက်တာတွေရှိနေတဲ့ဆူရဲဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်ကော်မတီနှစ်ရက်ရဲ့ရှေ့မောက်မှာဒီကနေ့ FBI အရာရှိတဦးစစ်ဆေးခံထွက်ဆိုနေပါတယ်2016တမရရွေးကောက်ပွဲထရမ့်ရဲ့မဲဆွယ်စည်းရုံးမှုတွေနဲ့ထရမ့်အနိုင်ရရေးရုရှားပါဝင်ဆွတ်ဖက်ခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာအတွက်အခုစစ်ဆေးခံနေတဲ့ FBI အရာရှိပီတာစတရဆော့ကပြီးခဲ့တဲ့နှစ်အထိအလုပ်လုပ်ခဲ့ပူတဲ့သူဖြစ်ပါတယ်FBI ရှင်းနေဟောင်းလီစာ page နဲ့သူနဲ့ကြားမှာ Trump ကိုမကြိုက်တဲ့အကြောင်းတွေအပြန်အလှန်စာတိုရိုက်ပုတ်ခဲ့ကြတာတွေကိုပြီးခဲ့တဲ့နှစ်တုန်းကလူသိရှင်များဖြစ်ခဲ့ပြီးတဲ့နောက်တာဝန်ကနေသူဖယ်ရှားခံခဲ့ရတာပါ Starstock နဲ့ page 2ဟာ2016ခုနှစ်တုန်းကချစ်ကြိုက်နေခဲ့ကြသူတွေဖြစ်ပြီးတော့သူတို့နှစ်ဦးစလုံးဟာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ရဲ့ email ရှုပ်တော်ပုံကိစ္စစုံစမ်းစစ်ဆေးမှုတွေမှာပါဝင်ခဲ့ကြတဲ့သူတွေလည်းဖြစ်ပါတယ်Starstock နဲ့ Page 2အကြအပြန်အလှန်ရေးပုတ်ခဲ့တဲ့စာတွေကိုကြည့်ရင် Mr. Mueller ရဲ့စုစည်းစစ်ဆေးမှုတွေဟာနိုင်ငံရေးရွယ်ချက်နဲ့တမင်လုံခြံဖန်တီးထားတာထက်မပိုဘူးဆိုတာသိနိုင်တယ်လို့သမ္မတ Donald Trump ကပြောပါတယ်။ Starstock ကတော့ဒီအောက်လွတ်တော်တရားရေးကော်မတီနဲ့အစိုးရရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကိုစောင့်ကြည့်တဲ့အောက်လွတ်တော်ကော်မတီဒီနှစ်ရက်ပေါင်းကြာနာပွဲမှာဒီကနေ့တက်သေးထွက်ဆိုနေတာဖြစ်ပါတယ်။သူကပြီးခဲ့တဲ့သတင်းပတ်တုန်းကလည်းဒီကော်မတီနှစ်ရက်ရှေ့မှောက်မှာပဲတကပိတ်ကြာနာစစ်ဆေးခံခဲ့တာဖြစ်ပါတယ်ရှင်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေဂန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားနောက်ဆုံးကြိမ်တွေ့ဆုံချိန်မှာမြောက်ကိုရီးယားကအမေရိကန်ပေါ်ဝေဖန်ပြောဆိုခဲ့တာစစ်ဆင်ညှိနှိုင်းမှုမဟာဗျူဟာတရားသာဖြစ်ပြီးဆွေးနွေးမှုတွေကလမ်းကြောင်းမှာရှိနေတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားကတော့နျူကလ িয়ার လက်နက်တွေဖြစ်သေးရေးဆွေးနွေးပြောဆိုမှုတွေမှာအမေရိကန်ကလူမိုက်ဆန်ဆန်တောင်းဆိုနေတယ်ဆိုပြီးစနေနေ့လုံးကပဲဝေဖန်ခဲ့တာပါ။မြောက်ကိုရီးယားကိုတွားရောက်ပြီးထိတ်တန့်တောင်းဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပမ်ပိုယိုကတော့တချင်းကရံဘက်ဖြစ်ခဲ့တဲ့နိုင်ငံခြားဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိခဲ့တဲ့အကြောင်းပြောဆိုထားပါတယ်။စင်ကာပူနိုင်ငံမှာရောက်နေတဲ့တောင်ကိုရီးယားသမ္မတစင်ကာပူသမ္မတဝန်ကြီးချုပ်တွေနဲ့တွေ့ဆုံချိန်မှာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကိစ္စရေးအမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ဆွေးနွေးမှုတွေဟာဟန်တားတွေကျင်းပနိုင်တယ်လို့အချက်ယူရနိုင်ကြောင်းပြောဆိုခဲ့တယ်လို့လည်းတောင်ကိုရီးယားသမ္မတရုံးကသတင်းထုတ်ပြန်ခဲ့တာပါ။စစ်ဆင်ညှိနှိုင်းရမှာမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လုံးဝကင်းစင်အောင်ဆောင်ရွက်ပြီးဒီချိန်ထဲမှာပဲနိုင်ငံတကာအသံဝင်ကလည်းမြောက်ကိုရီးယားလုံခြုံရေးအတွက်အာမခံနိုင်အောင်ဝန်ဝင်ကြိုးပမ်းသွားမယ်ဆိုရင်အောင်မြင်နိုင်တဲ့အလားအလာရှိကြောင်းလည်းတောင်ကိုရီးယားသမ္မတကပြောခဲ့ပါတယ်။
ကိုရီးယားစစ်ပွဲတွင်ပျောက်ဆုံးခဲ့တဲ့အမေရိကန်စစ်တုံ့ပန်းနေရာရဲ့ကျွင်းကျန်ရုပ်လောင်းတွေကိုမြောက်ကိုရီးယားဆွေကပြန်ပို့ပေးခဲ့ပြီလို့ပြောဆိုခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကိုသူတို့ဆက်သွယ်နေပါတယ်လို့အမေရိကန်ပျောက်ဆုံးစစ်သည်ရှာဖွေရေးအေဂျင်စီအကြီးအကဲကပြောပါတယ်။ပြီးခဲ့တဲ့လကစင်ကာပူနိုင်ငံမှာသမ္မတထရမ့်နဲ့တွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကအမေရိကန်ပျောက်ဆုံးစစ်သည်တွေရဲ့ကျွင်းကျန်ရုပ်လောင်းတွေကိုပြန်ပို့ပေးမယ်ဆိုပြီးတော့ကတိပြုပြောခဲ့တာပါ။ကာကွယ်ရေးဌာနလက်အောက်ပျောက်ဆုံးစစ်သည်ရှာဖွေရေးအေဂျင်စီညွှန်ကြားရေးမှူးKelly McKee ကတော့ဒီထိပ်သီးဆွေးနွေးပွဲပြီးစဉ်ကစလို့အမေရိကန်ပြည်ထောင်စုကိုပြန်ပို့တဲ့ပျောက်ဆုံးစစ်သည်ကျွန်းကျန်ရုပ်အလောင်းဆိုတာဘာမှမရှိသေးတဲ့အကြောင်းပြောပါရယ်။ပျောက်ဆုံးစစ်သည်တွေကိစ္စဆွေးနွေးဖို့အတွက်မြောက်ကိုရီးယားနဲ့ကုလသမဂ္ဂအရာရှိတွေဒီနေ့ကိုရီးယားနိုင်ငံနယ်စပ်စစ်မဲ့ဆုံမှတွေ့ကြတဲ့အခါဒီအမေရိကန်အေဂျင်စီလည်းပါဝင်မှဖြစ်တယ်လို့ဒီကိစ္စလုပ်ငန်းတွေစတင်လာနိုင်ပွဲရှိပါရယ်။ မြောက်ကိုရီးယားနိုင်ငံဟာဖွံ့ဖြိုးမှုနည်းတဲ့နိုင်ငံဖြစ်နေသေးတာကြောင့်အရင်စစ်ပွဲဖြစ်ပွားရာနေရာတွေမှာလမ်းတွေအဆောက်အဦတွေအများကြီးမရှိသေးတဲ့အတွက်ဒီပျောက်ဆုံးစစ်သည်တွေရဲ့ကျွမ်းကျန်ရုပ်အလောင်းအတော်များများကိုရှာဖွေတွေ့နိုင်တဲ့အနေအထားရှိနေတယ်လို့အမေရိကန်ပျောက်ဆုံးစစ်သည်ရှာဖွေရေးအဖွဲ့ကပြောပါရရှင်
ထဲနိုင်ငံကလူငယ်ဘလုံးသင်းဝင်တဲ့တရင်နှစ်ပတ်ကြာပြိမိနေခဲ့တဲ့လိုင်ကူကိုပြလိုက်ဖြစ်ပြတ်သားသွားမှဖြစ်ကြောင်းကယ်ဆယ်ရေးလုပ်ငန်းတွေကိုဦးဆောင်ခဲ့သူကပြောလိုက်ပါရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအောင်မြင်ဆောင်နိုင်ခဲ့တဲ့ဒီဒေသဟာတက်ရှိပြလိုက်တစ်ခုဖြစ်ထဲနိုင်ငံမှာလူများကိုဆွဲဆောင်နိုင်မဲ့နေရာတစ်ခုဖြစ်လာလိမ့်မယ်လို့လည်းကယ်ဆယ်ရေးလုပ်ငန်းတွေကိုဦးဆောင်ကြီးကြပ်ခဲ့သူနရောဆက်အိုဆိုတနာကွန်ကတင်းနောက်တွေကိုပြောခဲ့တာပါထဲနိုင်ငံမြောက်ပိုင်းချင်းရန်ကဲမှာရှိတဲ့လိုင်ကူထဲမှာပြီးခဲ့တဲ့ဇွန်လ23ရက်နေ့ကဝင်သွားခဲ့ပြီးတဲ့နောက်ရုတ်တရက်ရေးကြီးရာကပြိမိနေခဲ့တဲ့ဘလုံးသင်းဝင်တွေကိုဆဲအကြံမှာပဲဗြိတိသျှရင်ကုန်သမားတွေပထမဆုံးရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်အသက်17နှစ်ကနေ16နှစ်အရွယ်ဘလုံးသမားတွေနဲ့နီးပြဖြစ်သူတို့ကိုတော့ပြီးခဲ့တဲ့တနင်္လာနေ့ကစလို့3ရက်ဆက်တိုက်ခဲ့ထုတ်ခဲ့ကြတာပါကယ်ဆယ်ဖို့ကြိုးပမ်းမှုတွေထားရတဲ့ကအထူးရင်ကုန်တပ်ဖွဲ့ဝင်ဟောင်းတူလည်းမတော်တဆတည်ဆုံခဲ့ပါတယ်လိုင်ကူထဲမှာဆစ်ရှိအကြံပြိမိနေခဲ့တဲ့လူငယ်ဘလုံးသင်းဝင်တွေကိုနိုင်ငံတကာကကျွမ်းကျင်သူတွေရဲ့အကူအညီနဲ့ကယ်ဆယ်ဖို့ကြိုးပမ်းခဲ့ကြရမှာကမ္ဘာတစ်ဝန်းစိတ်ဝင်စားခဲ့ကြတဲ့အတွက်လည်းအခုခါရုပ်ရှင်ဖြစ်ရဲ့ကူဖို့ဟောလိဝုဒ်ကစတင်စီစဉ်နေပါတယ်။အမေရိကန်နဲ့အာရှမှာရုံးဝယ်ဖွင့်လှစ်ထားတဲ့ Ivanhoe Pictures ကုမ္ပဏီနဲ့အမေရိကန်ခြေဆိုင် Pure Face ကုမ္ပဏီတွေကရုပ်ရှင်ဖြစ်ရဲ့ကူဖို့ရည်ရွယ်ထားတဲ့အကြောင်းပြောဆိုထားကြပါတယ်။
ဂျပန်နိုင်ငံအနောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်တုန်းကမိုးများပြီးရေကြီးရေလျှံတာတွေနဲ့မြေပြိုတာတွေဆူဆူဝါးကျုံခဲ့ရပြီးတဲ့နောက်တိုက်ဆုံသူနေရာထက်မနည်းရှိတဲ့အကြောင်းဂျပန်ဆူရကတည်ပြပြောပါရယ်နောက်ထပ်လူတွေအများပြားပျောက်ဆုံးနေစေပဲလို့လဲဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဒီကနေ့တိုကျိုမြို့တော်မှာကျင်းပတဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းအဖွဲ့အစည်းအဝေးမှာဆူရဝန်ကြီးတွေကိုပြောဆိုခဲ့ပါရယ်ပျောက်ဆုံးနေသူတွေပြန်တွေ့နိုင်ဖို့အတွက်ကယ်ဆယ်ရေးလုပ်သားတွေနဲ့စစ်တနဝန်ထမ်းထောင်ထောင်ချီဟာအပြည့်စည်းပုံတွေကြားမှာဆက်လက်တူးဆွရှာဖွေနေကြတာပါစံချိန်တင်လောက်အောင်မိုးများခဲ့တာကြောင့်ရေကြီးရေလျှံမှုတွေနဲ့မြေပြိုတာတွေဆူဆူဝါးဖြစ်ခဲ့ပြီးတော့နေရာတော်များများမှာလူနေအိမ်တွေရေမြုပ်ခဲ့ရတာပါဟီရိုရှိမာမြို့နဲ့အနီးတစ်ဝိုက်ဒေသတွေမှာအသေးအပြောက်အများဆုံးရှိခဲ့ပြီးယာယီကယ်ဆယ်စခန်းတွေမှာခိုးလုံနေကြတဲ့သူတွေလည်း 9,000 လောက်ရှိနေပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ခင်ဖြူထွေးတို့အကြီးညာသွားခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းနဲ့မှာပဲတိုက်ရိုက်နာဆင်နိုင်ပါတယ်အခုရင်ဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်နေပြည်တော်ကိုရောက်ရှိနေတဲ့တရုတ်မြန်မာနယ်စပ်ကမြောက်ပိုင်းအဖွဲ့9ဖွဲ့ဟာဒီကနေ့ညနေပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နှစ်တုပ်ခွဲပြီးတွေ့ဆုံခဲ့ရမှာပထမအဖွဲ့နဲ့ကတော့ငင်းငင်းလုပ်ငန်းစဉ်ကိုလမ်းကြောင်းတစ်ခုနဲ့ဆွေးနွေးနိုင်ဖို့အဓိကဆွေးနွေးနိုင်ခဲ့ကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ကဒုဥက္ကဋ္ဌဗိုလ်ချုပ်ဂွန်မော်ကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကနေပြည်တော်ကနေပေးပို့ထားပါတယ်
ဟုတ်ကဲ့ပြည်တော်စုငင်းချင်းညီလာက27ရာစုပင်လုံတတိယအစည်းအဝေးကိုအစိုးရရဲ့ဖိတ်ကြားမှုနဲ့တရုတ်အစိုးရရဲ့ဂျာဝင်ဆောင်ရွက်မှုကြောင့်ပါဝင်တက်ရောက်လာတဲ့မြောက်ပိုင်းအဖွဲ့တွေဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဒုဥက္ကဋ္ဌဗိုလ်ချုပ်ဂွန်မော်ကအခုလိုပြောပါတယ်
ဒီနေ့တော့ကျွန်တော်တို့ကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်စီမှာဟိုဝါအောင်ရတော့ SSPP ရဲ့မန္တလေးရောသူကျွန်တော်ပြည်ရဲ့ဦးရောပေါ့နော်ဟိုသူတို့သုံးဖက်ရတဲ့နှစ်ယောက်စီကျွန်တော်ပြည်ရဲ့လည်းကျွန်တော်တို့ရောဟိုအဲ့ဒါတဘောကြည့်ဆုံးတဲ့တဘောမျိုးနဲ့သတိတာဖြစ်ပါတယ်အဓိကကတော့ဒီကျွန်တော်တို့ဘက်က FNCC ဘက်ကနေအရင်တင်ထားတဲ့စာတမ်းအပေါ်မှာအဓိကသတိပါဆွေးနွေးကြတဲ့အကြောင်းကိုကျွန်တော်ပြောပါမယ်ဒီတော့အဖွဲ့ကောင်းဆောင်ဦးကျောက်ကိုအန်ကဒီစီကတော့ဘုရားဒီ NCA ပေါ်မှာတာရှိတဲ့ချို့တဘောစားတွေကိုဟိုတင်ပြတာဖြစ်ပါတယ်ပြီးတော့နိုင်ငံတော်အတွင်းကပုဂ္ဂိုလ်ကလည်းဟိုသူတို့ဘက်ကတဘောစားတွေချို့ကိုကျွန်တော်တို့ပြန်ရှင်းပြပါတယ
်တရုတ်မြန်မာနယ်စပ်အခြေဆိုင်အဖွဲ့9ဖွဲ့ဟာ FPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးမှုကော်မတီကိုပူးပေါင်းဖွဲ့စည်းထားပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးမှထားပဲ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့တောင်းဆိုထားတာဖြစ်ပါတယ်ပထမဆုံးတွေ့ဆုံဆွေးနွေးတဲ့အဖွဲ့တွေဟာအပြစ်ခတ်ရစဲရေးအတွက် bilateral ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံရာမှာငင်းချမ်းရင်နိုင်ငံရေးကိစ္စရပ်တွေကိုတရားဆွေးနွေးဖို့အတွက်ညှိနှိုင်းနိုင်ခဲ့တယ်လို့ဗိုလ်ချုပ်ဂွန်မော်ကပြောပါတယ
်။ဒီ27ရာစုပင်လို့အစည်းအဝေးကိုလာတယ်ဆိုတော့ဖိတ်တဲ့လူကလည်းဟိုပြန်လာအတိမတ်ပြုတ်တယ်ပြီးရင်ကျွန်တော်တက်ရောက်တဲ့အခွဲတယ်လည်းအတိမတ်ပြုတ်တဲ့သဘောမျိုးနဲ့လာတာဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ဟိုဆွေးနွေးပွဲတွေဟာဒီလိုသူ့အစီအစဉ်နဲ့သူစစ်ကြသွားနေတဲ့ပင်လို့အစည်းအဝေးလို့မဟုတ်ဘဲနဲ့တခြားအချင်းတစ်ခုမှာဆွေးနွေးတင်တယ်လို့ကျွန်တော်အပြန်အလှန်ဒီလိုပဲမှတ်ချက်ပြုခဲ့တာဖြစ်ပါတယ်အဲ့တော့ဘယ်လိုလုပ်မလဲဆိုတဲ့အပိုင်းကတော့ပြန်တည်တံ့ဆွေးနွေးဖို့ဖြစ်ပါတယ်
ဆွေးနွေးမှုတွေနောက်ပိုင်းမှာ NCA လက်မှတ်ရေးထိုးဖို့အတွက်ဆုံးဖြတ်မှာဖြစ်ကြောင်းပြောဆိုသလိုကချင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေလျှော့ချရေးနဲ့ပတ်သက်လို့တော့တရားဆွေးနွေးတာမရှိကြောင်းအခုလိုဆက်ပြောပါတယ်
ဟိုကာကွယ်ရေးဦးစီးချုပ်နဲ့လည်းအဲ့ဒီကိစ္စတွေနဲ့ပြောပါဘူးအခုပြောတဲ့ဒီကျွန်တော်တို့ဟိုချိတ်ဆက်မှုတစ်ခုကိုလုပ်ဖို့လိုတယ်ဆိုတော့အပိုင်းမပြောပါနဲ့ဘာဖြစ်လို့ဆိုတော့ဒီချိန်ကဟိုကျွန်တော်တို့ PIO ရဲ့အရေးကိုပြောဖို့တိကျမဟုတ်ဘဲနဲ့ခုနှစ်ဖွဲ့စလုံးရဲ့အရေးကိုပြောတာဖြစ်တဲ့ကြောင့်အဲ့ဒီကိစ္စတွေကိုဆွေးနွေးပါဦ
းလက်ရှိအချိန်ထိတော့ဆိုရနဲ့တက်မတော်က FPNCC ကိုအတိမတ်ပြုထားတာမရှိသလိုဒီကနေ့တွေ့ဆုံရမှာလဲ FPNCC ကိုလက်ခံတာလက်မခံတာနဲ့ပတ်သက်လို့ဆွေးနွေးတာမရှိခဲ့ပါဘူးဒီလိုတွေ့ဆုံရမှာတော့ဝမိုင်းလာSSPP ကရှမ်းမြောင်းနဲ့ KIO အဖွဲ့တွေနဲ့တွဲဆုံပြီးတဲ့နောက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာ TNLA ကပလောင် NDAA ကကိုကအေအေကရခိုင်တပ်ဖွဲ့တွေနဲ့ဆက်လက်ဆွေးနွေးခဲ့ပါတယ်ဒီတွဲဆုံပွဲနဲ့ပတ်သက်ပြီးတရားသတင်းမရရှိသေးပါဘူးဒီလ17ရက်နေ့ကတော့မြောက်ပိုင်းအဖွဲ့တွေတဲကအပြစ်ခတ်ရစည်ရေးအတွက် bilateral call နှစ်ဖက်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့၄ဖွဲ့ဟာတမရော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့တယ်လို့လက်မှတ်မရေးထိုးသေးတဲ့ကျန်းအဖွဲ့၃ဖွဲ့ဟာဒုတိယတမရော်ကာကွယ်ရေးဦးစီးချုပ်နဲ့တရားတွေ့ဆုံခဲ့ကြပါတယ်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးရမှာတော့နှစ်ဖက်အပြုသဘောဆောင်တဲ့တွေ့ဆုံပွဲဖြစ်ကြောင်းနဲ့ NCA မှာပါဝင်တဲ့မူပေါင်းတွေကိုပြန်လည်သုံးသပ်ရေးအတွက်သဘောတူခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ဒီသတင်းနဲ့ပတ်သက်လို့တရားအတည်ပြုချက်များရှိသေးပေမဲ့လမ်းမဲရက်မှာကျင်းပဖို့ရှိနေတဲ့သတင်းစာရှင်းလင်းပွဲမှာတော့ထုတ်ဖော်ပြောဆိုမဲ့အခြေအနေရှိကြောင်းသုံးသပ်တာတွေရှိနေပါတယ
်ကိုမိုးစောသတင်းပေးပို့ထားတာပါအခုဆက်လက်နားဆင်ရမယ့်သတင်းလွှမ်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazaar ကတိမ့်နဲ့ချီတဲ့ Ranger ဒုက္ခသည်တွေခိုးလုံရစခန်းတွေမှာရေကြီးမြေပြူပြီးလူတွေဒုက္ခရောက်မဲ့အရေးကိုရော့ပါတက်တာအောင်ကုလသမဂ္ဂဘက်ကကြွမ်းကျင်သူတွေငှားရမ်းပြီးကြိုတင်ပြင်ဆင်ဆောင်ရွက်နေပါတယ်။လူပေါင်း2သိန်းလောက်ပြိုကျလွယ်တဲ့မြေပေါ်မှာနေထိုင်နေကြရပြီးဘေးလွတ်ရာရွှေ့ပြောင်းပေးဖို့လိုနေတယ်လို့ပြောဆိုထားပါတယ်။ UNICEF ရဲ့ဆောင်းပါးကိုမတ်သိန်းကြီးထိုက်ပြောပြပေးမှာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကလက်ရှိမုတ်တုံရသည်မှာကော့ဆက်ပဇာကတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေနေထိုင်နေတဲ့ဒေသတစ်ဝိုက်မှာတော့ရေကြီးမြေပြိုမှုတွေဖြစ်လာမယ်လို့ခန့်မှန်းထားကြပါတယ်။ဒေသရင်းကဒုက္ခသည်စခန်းတွေအပေါ်လက်ရှိမုတ်တုံရသည်ရဲ့ရိုက်ခတ်မှုတွေရော့ပါသက်တာအောင်ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံကမြေပြိုမှုတွေနဲ့ပတ်သက်တဲ့ကျွမ်းကျင်သူတွေနဲ့ဆောင်ရွက်နေကြပါတယ်။ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ခိုလုံရေးစခန်းဆိုင်ရာအရာရှိမာရီနာဒရာဗဇာကအခုလိုပြောပါတယ်
။ So we they hired a geologist because they realized
ဒီမှာကမြေပြိုမဲ့အန္တရာယ်ရှိနေပေမဲ့ဒီကိစ္စနဲ့ပတ်သက်တဲ့ကျွမ်းကျင်သူတဦးတလေမှမရှိလို့ဘူမိဗေဒဆိုင်ရာကျွမ်းကျင်သူတဦးကိုငှားရမ်းထားပါတယ်
။ပြီးခဲ့တဲ့2019ခုနှစ်အောက်တိုဘာနှောင်းပိုင်းရခိုင်ပြည်နယ်တွင်အချမ်းဖတ်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရှိခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ဘက်ပိုင်းကော့ဆက်ပဇာမှာစုစုပေါင်းရိုဟင်ဂျာဒုက္ခသည်အရေအတွက်ကအခုဆိုရင်9သိန်းကျော်ရှိနေပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ခိုလုံရေးစခန်းဆိုင်ရာအရာရှိကတော့အခုလိုပြောပါတယ်
။ The biggest challenge is making everybody aware
မြေပြိုနိုင်တဲ့အန္တရာယ်ရှိနေတယ်ဆိုတာကိုဒီမှာရှိတဲ့လူတွေကိုသိအောင်လုပ်ရတာကအခက်ဆုံးပါ။မြေပြိုမှုအန္တရာယ်မရှိတဲ့အရက်ဒေသကနေရိုဟင်ဂျာတွေကလာခဲ့ကြတာပါ။မြေပြက်ဒေသကနေသူတို့လာတာပါ။ဒါကြောင့်သူတို့မသိတဲ့ကိစ္စကပြဿနာဖြစ်နေပါတယ်
။မုတ်တုံရသည်မှာဒုက္ခသည်2သိန်းလောက်အန္တရာယ်ရှိတယ်လို့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကခန့်မှန်းပါတယ်။ရေကြီးမြေပြိုလွယ်တဲ့မြေပေါ်မှာနေထိုင်နေကြသူတွေအတွက်ဘေးလွတ်ရာရွှေ့ပြောင်းပေးဖို့ကလည်းအရေးပေါ်လိုအပ်နေတာပါ။ဒီထဲကလူပေါင်း 42,000 လောက်ကတော့ဘေးတင်ထိုင်တဲ့အန္တရာယ်များသူတွေဖြစ်ပါတယ်။မုတ်တုံနဲ့ဆိုင်ကလုန်းရသည်မှာကြိုတင်ပြင်ဆင်တုံ့ပြန်နိုင်ရေးကတော့လက်တလောဦးစားပေးလုပ်ငန်းဖြစ်ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ခိုလုံရေးစခန်းဆိုင်ရာအရာရှိမာရီနာဒရာစဘာကအခုလိုပြောပါတယ
် So one thing that we have learned from our past mistakes is drainage. Drainage is a mess.
အရင်ကရေထုတ်မြောင်းစနစ်အမှားယွင်းကနေလည်းသိရှိလာရတဲ့အချက်ရှိပါတယ်ရေထုတ်မြောင်းစနစ်ကအရေးကြီးလာတဲ့စနစ်တစ်ခုပါအရင်တုန်းကခိုလုံရေးစခန်းတွေမှာမစီစဉ်နိုင်ခဲ့ပေမဲ့အခုတော့အစီအစဉ်တကျဆောင်ရွက်နေပါတယ်ရေထုတ်မြောင်းစနစ်တည်းရဲ့ပေါ်ပေါက်လာတော့မှာပါရေထုတ်မြောင်းအသေးလေးကနေတိတိကျကျပိုကြီးတဲ့ရေထုတ်မြောင်းဖြစ်အောင်လုပ်နေပါတယ်ရေကိုထိန်းချုပ်နိုင်မဲ့အထိရေစီးရေလာပိုကောင်းလာပြီးတော့မြေပြိုမှုမဖြစ်အောင်ထိန်းလာနိုင်မှာပါ ရေတိုက်စားလဲတဲ့ဒီမြေပေါ်မှာရေတိုက်စားမှုကိုလည်းထိန်းထားနိုင်မှာပါ
မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေနေရင်းပြန်နိုင်ရေးကလည်းမရေမရာဖြစ်နေစေပါကာလရှည်မပြေမလည်ဖြစ်နေတဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရဘက်ကလက်သင့်မခံပါဘူးမြန်မာပြည်ကနေထွက်ခွာရသူအလုံးကိုပြန်ခေါ်မယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပေမဲ့အခုထိတော့ဌာနပြန်ရေးအစီအစဉ်ကအလုံးမဖြစ်သေးပါဘူးရှင်
မတင်ကြီးထိုက်ပါရှင် VOE မြန်မာပိုင်းရဲ့ကြာတာပြည်ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့မြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုတဆိုင်မှတ်မှတ်လှုပ်ဆောင်ခဲ့တဲ့တက်တော်ပညာရှင်ဦးအောင်ဟာလူကြီးယောဂာနဲ့မနေ့မနေ့ကနေအိမ်မှာပဲကြွယ်လွန်ခဲ့ပါတယ်မြန်မာပြည်တွင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှောက်သူတွေကိုဦးအောင်ကိုယ်တိုင်နှစ်စဉ်စုချီးမြှင့်ပေးနေတဲ့ကဘာမြေချစ်သူများစုကိုဆက်လက်ထိန်းသိမ်းဖို့ဆန္ဒရှိကြပါတယ်လို့တဘာဝပတ်ဝန်းကျင်လှုပ်ရှားသူတွေကပြောပါတယ်အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးပါမယ်
တစ်တော်တရံဇာတပဝင်းကျင်ဖွံ့ဖြိုးတိုးတက်ရေးနဲ့ထိန်းသိမ်းရေးအသင်းမြန်မာနိုင်ငံတစ်တော်အသင်းမြန်မာနိုင်ငံအစိုးရကွင်းရဲ့စားတဲ့ပဝင်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေမှာဥဆောင်ပါဝင်လှူရှာခဲ့တဲ့ဆရာကြီးဦးအောင်ဟာလူကြီးယောဂာနဲ့အင်္ဂါနေ့မနက်၈နာရီမှာကွယ်လွန်ခဲ့ပါတယ်။ကွယ်လွန်ချိန်မှာအသက်60နှစ်ရှိပြီဖြစ်တဲ့ဆရာကြီးဦးအောင်ဟာတဘာဝပဝင်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလုပ်ငန်းစဉ်တွေသာမကပြည်သူလူထုတရေလုံးရဲ့အကျိုးစီးပွားကိုအမှန်တရားဘက်ကနေရည်တည်ပေးခဲ့တယ်လို့မြန်မာအစိုးရကွင်းရဲ့ဆရာမကြီးဒေါ်ဒေဗီတက်စင်ကပြောပါရစေ
။ဆိုဆရာကြီးနေနေတက်တော်ကမာလည်းဖြစ်တယ်နော်တက်တော်နဲ့ဘွဲရထားတယ်။နောက်တစ်ခုကအဲ့ဒါကိုပက်ပက်ကလေးမဟုတ်ဘူးဆရာကြီးကဒီအမှန်တမ်းချေပြန့်နေပေါ့ဒီလူသားမျိုးနွယ်တွေအခြေခံထားတဲ့လူတို့မျိုးစုရေတူးကိုထိမ့်သိမ့်ဖို့ဆိုတာဆရာကြီးကောင်းနေမှာအများရှိတယ်လေ။အဲအဲ့ဒါကြောင့်မလို့လို့မြန်မာနိုင်ငံအတွက်ဒီလိုမျိုးပေါ့ဟလာအစိုးရကိုလည်းဒါမလုပ်သင့်ဘူးအမှားမှားတယ်ပြောရတဲ့ဒီလိုမျိုးပညာရှင်ဆက်ဆက်တွေတော်လေးတို့တိုင်းပြည်မှာပို့အပ်ပါတယ်ဒါကြောင့်မလို့သူကကဘာမျိုးချစ်သူစုလို့လဲတော်လေးတို့ကနောင်မျိုးဆက်တွေပေါ့ဆက်ပြီးတော့အချိန်အောင်မျိုးဆက်တွေဆက်ပြီးတော့တည်ပိုးနိုင်အောင်လို့ဒါလေးကိုလည်းရှင်းတမ်းအောင်နော်ဆက်လက်ထိန်းသိမ်းကြပါတယ်လို့ဟုတ်ကဲ့
ဆမိုင်းတော်တေဗီတက်စင်ကတော့မြန်မာပြည်တစ်ခုလုံးအတွက်ဆုံးရှုံးနေတာမှုတစ်ခုလို့လည်းပြောပါတယ်။ဥအောင်ဟာ1958ခုနှစ်ကနေ1988ခုနှစ်အထိတက်တော်ဦးစီးဌာနမှာတာဝန်ထမ်းဆောင်ခဲ့ပြီးထင်ရှားရဲ့လုံဆောင်ချက်အနေနဲ့တက်တော်များပြုံးလိနေတဲ့ပုံပါတောင်ကိုစိတ်နှံ့ဆူပြေစေရန်တစ်ပင်များပြန်လည်စိုက်ပျိုးခဲ့ပါတယ်။အဲ့ဒီလုံဆောင်ချက်အတွက်ဂျပန်နိုင်ငံကနေပေးရတဲ့ကမ္ဘာမြေချစ်သူများစုကိုရရှိခဲ့ပါတယ်မြန်မာနိုင်ငံမှာလည်း2012ခုနှစ်ကစပြီး CIA ဦးအောင်ကိုတိုင်တဘာဝပတ်ဝန်းကျင်ထင်းထင်းဆောက်ရောက်သူတွေကိုထိုက်တန်တဲ့စုအနေနဲ့ကမ္ဘာမြေချစ်သူများစုကိုပေးအပ်နေရလဲဖြစ်ပါတယ်အခုလို CIA နံပါတ်ကျန်းဖြစ်တဲ့အချိန်ကစပြီးတည်ဆုံးတဲ့အချိန်အထိအဲ့ဒီစုကိုမပေးနိုင်ခဲ့ပါဘူးအဲ့ဒါကြောင့်နောင်လာမဲ့မျိုးဆက်တစ်လူငယ်တွေအနေနဲ့တဘာဝပတ်ဝန်းကျင်ကိုချစ်ခင်မြင်လို့လူစိတ်ဖြစ်အောင်ထင်းထင်းဆောက်ရောက်လူစိတ်ရှိလာအောင်တွန်းအားတစ်ခုဖြစ်တယ်လို့ဆရာကြီးဦးအောင်ကိုတိုင်စုချင်းမြင့်ချင်းခံရတဲ့ပုံမှန်တောင်ချစ်သူများအသင်းရဲ့နိုင်ကအရှင်ဦးဦးဇနကပြောပါရယ
်ဒီစုကလည်းတော်တော်ဝင်ကြီးကိုကောင်းသူဖြစ်ဖို့အတွက်အလုပ်လုပ်ဖို့တွန်းအားတစ်ခုပဲဒီစုကြီးမှလက်ခံထားပြီဆိုရင်ဒီလောက်ကမလုပ်လို့ကဘလို့ကမရတော့ဘူးအဲ့တော့ဒီစုကပေးတင်တယ်အဲ့တော့စုပေးပြီးရင်ဒီစုနဲ့ခိုက်တန်တဲ့လုပ်ငန်းစဉ်လေးကိုလည်းအဲ့ဒါမှလူတွေကပို့ပြီးတော့ဆက်ပြီးချိန်ရမှာပေါ့ဆက်ချိန်ထားတဲ့ခါကျတော့ဒီကောင်ပေါင်းရေးဆိုင်ရာတူးတက်မှုကြီးအများကြီးအများဆောင်လာနေတာပေါ့ညာ
ဆရာကြီးဦးအောင်ကိုတော့မနေ့ပြန်ဇူလိုင်23ရက်နေ့တောက်ချာနေမှာရေဝေးတုတ်တမှာကြိုဖို့စီစဉ်ထားတယ်လို့မကြစုကပြောပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းပြောပြပေးခဲ့တာပါအခုတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုပြောပြပေးခြင်းပါတယ
်တော်ရခင်ဗျာရှင်မြန်မာလူလည်ရေးအတွက်ကျူပန်းရင်ကြဆုံးခဲ့ကြတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုမဲ့အာဇာနည်နေ့အခမ်းအနားတွေနိုင်ငံနဲ့ချင်းပဖို့ရှိနေချိန်မှာပဲဗိုလ်ချုပ်ဆန်းအထိမ့်မဲ့စိုက်ထူမဲ့အစီအစဉ်တွေအပေါ်ကန့်ကွက်မှုတွေနဲ့လည်းမကြသေးခင်ကပဲကြုံခဲ့ရပါတယ်အထူးသဖြင့်တိုင်းသားဒေသတွေမှာဗိုလ်ချုပ်ရုပ်ထုစိုက်ထူမဲ့အစီအစဉ်တွေကိုကန့်ကွက်နေတာဘာကြောင့်များပါလဲဂုဏ်ပြုသင့်တဲ့လူကိုဂုဏ်ပြုတဲ့အခါအငင်းပွားစရာမဖြစ်အောင်ဘယ်လိုလုပ်သင့်ပါသလဲစူရာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာစူးနေကြရအောင်ပါရှင်မျိုးသားကောင်းဆောင်အဖြစ်ဗိုလ်ချုပ်အောင်ဆန်းအထိမ့်မဲ့တွေထားရှိတာဟာကန့်ကွက်တဲ့လုပ်ရည်လို့ဆိုနိုင်ပါသလားဒါမှမဟုတ်တိုင်းသားတွေရဲ့ခံစားချက်တွေကိုလှစ်လူရှုရာရောက်နေပါသလားစူရာတွေကိုတော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ FIO ရဲ့ဖုန်းနံပါတ် 7-239-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုင်းရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ကမ္ဘာလူဦးရေ300ခန့်နှုန်းကျော်ဟာသူတို့ရဲ့ဇာတိမြေမှာမနေကြပါဘူး။ဒါပေမဲ့လူတွေအဲ့လိုရွှေ့ပြောင်းနေထိုင်ခြင်းရဲ့နောက်ွယ်မှာဘာတွေရှိနေပါသလဲ။လူတွေတနေရာကတနေရာရွှေ့ပြောင်းနေထိုင်စေတဲ့နောက်ခံအကြောင်းရင်းကဘာပါလဲ။ဒီအကြောင်း Greta Van Susteren ရဲ့ Plug-in အစီအစဉ်မှာတင်ပြထားတာကို VOA သတင်းတောက် Elizabeth Sharnoff ကသတင်းပေးပို့ထားပါတယ်။ကိုဇော်ဝင်းလှိုင်ကအပြည့်အစုံကိုတင်ပြပေးပါမယ်
။ဒီသတင်းမှာအစီအစဉ်မှာတော့Greta Van Susteren ကဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကောက်ဆက်စ်ပြဇာကိုတွားရောက်ခဲ့တဲ့ခီးစဉ်အကြောင်းတင်ပြပေးထားတာပါ။မနေ့ဩဂုတ်လကစပြီးရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ညာဒုက္ခသည်9သိန်းလောက်ထွက်ပြေးခဲ့ကြပြီးဒါဟာမြန်မာစစ်တပ်ကလူမျိုးစုဥလိုက်ရှင်းလင်းတဲ့လုပ်ရဖြစ်ကြောင်းအမေရိကန်နဲ့ကုလသမဂ္ဂတို့ကပြောပါတယ်။ဒီပြဿနာဟာလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတည်းကစခဲ့တာပါ။ဒါပေမဲ့ဒါဟာကမ္ဘာလုံးဆိုင်ရာရွှေ့ပြောင်းနေထိုင်မှုရဲ့အစိတ်အပိုင်းတစ်ခုဖြစ်လာပါတယ်။IOM ရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ရဲ့အဆိုအရကမ္ဘာတဝန်းရွှေ့ပြောင်းနေထိုင်သူတွေရဲ့ထက်ဝက်နီးပါးဟာအာရှတိုက်ကလာကြတာဖြစ်ပြီးအဲ့ဒီထဲမှာအိန္ဒိယ၊တရုတ်နဲ့ဘင်္ဂလားဒေ့ရှ်တို့ကထိတ်ဆုံး၃နိုင်ငံမှာပါဝင်ပြီးသူတို့နောက်ကမက္ကဆီကိုနဲ့ရုရှားတို့ထိတ်ဆုံး၅နိုင်ငံဆင်းရဲထဲမှာပါဝင်ပါတယ်။ရွှေ့ပြောင်းနေထိုင်သူစုစုပေါင်းရဲ့ထက်ဝက်ကျော်ကို10နိုင်ငံကအဓိကလက်ခံနေတာဖြစ်ပြီးအဲ့ဒီထဲမှာ2018ခုနှစ်စီးရင်စရာတွေအရအမေရိကန်ပြည်ထောင်စုဟာနံပါတ်၁နေရာမှာရှိနေပါတယ်။ဒီလိုအရေးအတွက်တည်းရဲ့နောက်ွယ်မှာလူတွေဘာကြောင့်ကိုယ်စားတီကိုဆွန့်ခွာပြီးရွှေ့ပြောင်းနေထိုင်ကြတယ်လဲဆိုတဲ့အချက်ဟာအရေးကြီးတယ်လို့ကုလသမဂ္ဂဆိုင်ရာ VOA သတင်းတောက်မာဂရက်ဘရှေးကပြောပါတယ
် People sort of have this image of all migrants coming in dinghies or crossing the southern border of the United States with a backpack
ရွှေ့ပြောင်းနေထိုင်သူတွေဟာလှေတွေစီးပြီးလာကြတယ်ဒါမှမဟုတ်မက္ကဆီကိုနယ်စပ်ကနေကျောဘိုးအိတ်တွေနဲ့အမေရိကန်ပြည်ထောင်စုကိုဝင်လာကြတယ်လို့ပဲမျက်စိထဲမှာပြင်းမြင်တတ်ကြပါတယ်အတော်များများကဝက်ကောင်းဆလာတွေနဲ့ဆီလီကွန်ဗယ်လီတို့လန်ဒန်မြို့ကဘန်တို့မှာအလုပ်လုပ်ဖို့ရောက်လာကြတာပါ။နေဆက်ဖြတ်ပြီးအလုပ်လုပ်ဖို့ရောက်လာတဲ့သူတိုင်းဟာရွှေ့ပြောင်းနေထိုင်သူဖြစ်နိုင်ပါတယ်
။ကုလသမဂ္ဂဗရင်ဂျင်စာချုပ်အရစစ်ပွဲတွေကြောင့်ဒါမှမဟုတ်မိမိတိုင်းပြည်အတွင်းမှာဖိနှိပ်အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာလူဒုက္ခသည်တွေကိုအကာအကွယ်ပေးရမယ်လို့ဆိုထားပါတယ်။ပြည်ပခါတွေနဲ့အကြမ်းဖက်မှုတွေကိုတားဆီးခြင်းဟာပုံပြိုးဆဲနိုင်ငံတွေကရွှေ့ပြောင်းနေထိုင်သူတွေရဲ့ပြဿနာကိုထိန်းချုပ်တဲ့ကုလသမဂ္ဂရဲ့လုပ်ငန်းစဉ်ဖြစ်သလိုအကူအညီပေးရေးအဖွဲ့တွေနဲ့တတိပုဂ္ဂလအဖွဲ့အစည်းတွေကလည်းငွေကြေးလှူဒန်းကြပါတယ်။ဇာတိမြေမှာလူငယ်တွေအတွက်အလုပ်ကိုင်ဖန်တီးပေးခြင်းဟာအင်မတန်အရေးကြီးတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့ကမ္ဘာလုံးဆိုင်ရာရွှေ့ပြောင်းနေထိုင်မှုရဲ့ရေရှည်အကျိုးသက်ရောက်မှုကိုလည်းထည့်သွင်းစဉ်းစားဖို့လိုကြောင်းရွှေ့ပြောင်းနေထိုင်သူများမူဝါဒအဖွဲ့ပူးတွဲတည်ထောင်သူဒီမီထရီယိုPapa Dimitriou ကပြောပါတယ
် Once people have the knowledge and the means to try to get to a place that they want to go to they do it and they do it because
လူကလုံလောက်တဲ့တတ်ပညာရှိမယ်သူတို့သွားလို့တဲ့နေရာကိုသွားလို့လဲရနိုင်မယ်ဆိုရင်သွားကြမှာပါပဲ။ဘာကြောင့်လဲဆိုတော့သူတို့နဲ့စိတ်တူကိုယ်တူဖြစ်တဲ့သူမိသားစုဝင်တွေဆွေမျိုးသားချင်းတွေကိုယ်နယ်ကလူတွေတဲ့အောင်မြင်နေတဲ့သူတွေရှိနေတာကြောင့်ဖြစ်ပါတယ်။ဒါကြောင့်အဲ့ဒီလူတွေကသူတို့အတွက်လမ်းကြောင်းဖောက်ပေးထားသလိုဖြစ်နေပါတယ်။
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လက်ခံသွားမယ်လို့မြန်မာအစိုးရကကတိပြုထားပြီးဒုက္ခသည်ပြန်လက်ခံရေးအစီအစဉ်အတွက်လည်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါသဘောတူစာချုပ်တွေလက်မှတ်ရေးထိုးထားပါရခင်ဗျာ
ကိုဇော်ဝင်းလိုင်စူးစီးတင်ပြခဲ့တာပါရှင်ဒီကနေ့ညအစီအစဉ်ရဲ့ဒုတိယပိုင်းနိုင်ရွက်မှာကျမ်းမာရေးကဏ္ဍနဲ့အတူဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပင်းညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 kHz 953ည၊လိုင်းဒိုမီတာ32 kHz 1783ညနဲ့လိုင်းဒိုမီတာ51 kHz 933တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာကျမ်းမာရေးကဏ္ဍနဲ့အတူမြမအရေးသုံးသပ်ချက်မှာတော့
ကျင်းဝတ်တိုက်ခါရှိပြီးဗက်လိုက်မှုကိရှင်းတဲ့နိုင်ငံဝန်တန်းဟာဒီမိုကရေစီရဲ့ကျောရုံမှန်တိုင်ဖြစ်တယ်လို့ဒေါ်စားစုကြည်ကဆိုပါ
တယ်မြန်မာနိုင်ငံမှာနိုင်ငံဝန်ထမ်းပြုပြင်ရေးကို NLD အစိုးရအကောင့်ထဲပေါ်နေကြောင်းဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါ့အပြင်အပတ်စဉ်တင်ဆက်ပေးနေကြတိုင်းရင်းသတင်းလွှာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါအခုတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာပဲတီတာအရေးပြားယောဂအကြောင်းတင်ပြထားပါတယ်ဒီပဲတီတာအရေးပြားမှာပေါက်တာဟာကလေးငယ်တွေမှာအဖြစ်များပြီးပြန်လဲဖြစ်တတ်တာမို့စောစောစီးစီးအရေးပြားဆရာဝန်တွေနဲ့တိုင်ပင်ကုသတဲ့နယ်လို့အရေးပြားအထူးကုတွေကဆိုပါတယ်ဒီယောဂဘလို့ကုဆက်ခံရပြီးကာကွယ်နိုင်ပါသလားဖြစ်လာရင်ဘလို့လက္ခဏာတွေပြပြီးဘလို့ကုသတဲ့မှာတလဲဒီအကြောင်းကိုမြန်မာနိုင်ငံကအရေးပြားအထူးကုဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคทุกคุณเสี่ยวเหวินจีดร.ซูวิงครับเนี่ยสนุรดิเป้ตีดาဆိုတော့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
သူကကလေးတွေမှာဖြစ်တတ်တဲ့အရေးကမှာဗိုင်းရပ်စ်ကိုကူးဆဲတဲ့ယောဂါတခုပါအဲသူသဖြင့်ကလေးတွေမှာဖြစ်များတယ်ဟိုပြန်ပြန်ပြီးတော့လဲကူးဆဲနိုင်ခြေကတော့အမြဲတမ်းရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကဘယ်လိုယောဂါမျိုးလဲ
သူကဟိုကြောက်ယောဂါဖြစ်စေတဲ့ဗိုင်းရပ်စ်ကိုအုပ်စုပေါ့လေပေါ့စ်ဗိုင်းရပ်စ်လို့ခေါ်အဲ့ဒီအမှာသူကကိုယ်ကလည်းသမီးပေါ့လေသူကဒီကားတိတွေ့ခြင်းနေပြီးတော့သူကလည်းကူးဆက်တာဗျာတာမန်မျက်စိနဲ့မမြင်ရတဲ့ရေပြားပုံပက်သွားတဲ့နေရာလေးတွေဝင်ရင်ပေါ့အဲ့လိုနေရာလေးတွေကနေပြီးတော့တဆင့်ဝင်ရောက်ပြီးတော့ကူးဆက်တယ်အဲရေသားမှာပဲဖြစ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂဖြစ်လာရင်ဘယ်လိုတွေ့ရလဲဆရာ
တွေ့ရမှာတော့အသားရောင်ပေါ့နော်အသားဖြူရည်မဲတာတွေရှိဒီအသားရောင်ပဲတစ်ခါတလေအရောင်လေးနည်းနည်းပြော့တဲ့ဖြူရောင်ဖုလေးတွေရေသားမှာပေါ်လာတာဗျာအဲ့အခုလေးကိုသေချာကြည့်လိုက်ရင်အလဲမောပြောင်ပြောင်နဲ့အဆန်လေးမျက်စိလေးရှိတယ်။အဲဒီစဉ်ရင်ဘိုက်တို့ဘိုက်တို့ပေါင်ကြံတို့နောက်တင်မလက်မျက်နှာစတဲ့နေရာမျိုးစုံမှာအပြုတ်လိုက်ပြုတ်လိုက်အဆုလိုက်အဆုလိုက်လေးတွေတွေ့ရတယ်ဗျ။တစ်ခါတလေမှာတော့ညီရဲပြီးတော့လေရောင်လာတတ်တယ်။ရောင်ပြီးရင်တော့ပြန်ပြောက်သွားတာလေးရှိတယ်။ဒါတော့ခုကကြဆင်းတဲ့လူတွေမှာတော့ဒီပုံမှန်တဲ့အရွယ်ကြီးတဲ့အလုံးကြီးတွေဖြစ်တတ်တယ
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီယောဂါကဟိုဆရာကုနာပြောတော့လူသူနဲ့သူထိတွေ့ပြီးတော့ကူးဆက်တာပေါ့နော်အဲ့တော့ကူးဆက်ဖို့ကူးဆက်နေလို့လည်းအသေးစိတ်နဲ့ရှင်းပြပေးပါလား
ဟုတ်ကဲ့ယောဂရှိတဲ့သူကနေပြီးတော့နောက်ယောဂမရှိတဲ့သူအထူးသဖြင့်အသားချင်းပုတ်တိုက်ဒါတို့ထိတွေ့တာတို့ကင်တွယ်တာနေတဆင့်ကူးတာပေါ့ဖြစ်များတာလည်းကလေးလေးတွေမှာဖြစ်များတာမူယုံမူရတာအရွယ်ကလေးလေးတွေမှာဖြစ်များတယ်အဲ့တော့ကလေးတွေကျောင်းသားလေးတွေညီကိုမောင်မအချင်းချင်းစော့ရင်းနဲ့ကူးကြတာပေါ့နော်နောက်ရေကူးကံရဲ့အဝတ်လဲကံအဲ့လိုနေရာရလည်းကူးဆက်တတ်တယ်ဆောင်လူကြီးတွေမှာတော့လင်းဆက်ဆံဒီထိတွေ့မှုကနေတစ်ဆင့်လင်းပါတွေမှာလည်းကူးဆက်ပြီးတော့ဖြစ်ပွားတတ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်နိုင်တဲ့အနေအထား
ပြောရမယ်ဆိုရင်တော့ကာကွယ်နိုင်တဲ့အနေအထားကတော့မရှိဘူးကြီးဆိုတာဟိုကလေးတွေမှာအဖြစ်များတယ်လို့ပြောခဲ့တာကိုကလေးတွေမှာအဖြစ်များဆိုတော့ကလေးဆိုတာကငူယုံမူရတဲ့အရွယ်တွေမှာအဖြစ်များတာဒီအလယ်တန်းအရွယ်လောက်ရောက်ရင်တော့ဖြစ်တာနေသွားတယ်အဲ့တော့ကလေးဆိုတာကတော့ဒီကူကပါလေသူနဲ့စော့နေတဲ့လူကပါမှာဆိုတာဒါတိတတ်တဲ့အရွယ်မဟုတ်ဘူးလေနောက်တစ်ခါလူကြီးတွေချင်းချင်းကူးတယ်ဆိုရင်လည်းလင်ငါးရင်ဆိုင်ကူးတယ်ဆိုရင်လူသက်ဆံတဲ့အခါမှာဒီလိုအဖုလေးတွေကေးတဲ့အတွက်ရှင်းအောင်ပြောရရင်ဗျာမျက်စိနဲ့လျှောက်ပြီးတော့ဖြဲပြီးကြည့်နေတာမဟုတ်တဲ့အတွက်ကြောင့်သိချင်မှသိမယ်ဆိုလိုချင်တာကအဲ့တော့ကာကွယ်ဖို့ဆိုတာကတော့ထိတွေ့မှုမရှိရင်တော့ဒါကာကွယ်နိုင်တယ်လို့ပြောရတော့ဒါပေမဲ့ကစားတယ်ဒီလိုထိတွေ့ဆက်ဆံနေဆိုတာကတော့မျက်ရှိနေဆိုတော့ကာကွယ်လို့လို့တော့တက်တက်ကြီးတော့မရဘူးကာကွယ်စေးလည်းမရှိပါဘူ
းဟုတ်ကဲ့အဲ့တော့ဒီယောဂါမှာဒီတချို့ကတော့ယောဂါအဖြစ်ဖြစ်လာပြီးတော့တချို့ကတော့ဟိုယောဂါမဖြစ်တာလည်းရှိတယ်ပေါ့ဆရာနော်အ အဲ့ဒီခါကျတော့ဘာကြောင့်ဒီတချို့ကဟိုယောဂမဖြစ်ရလဲဆရာကြီ
း။အဲဟုတ်တယ်အဲအကြောင်းကိုကကာကွယ်မှုမရှိဘူးဆိုတော့စိတ်ညစ်သွားနိုင်ရရှိပါတယ်။ဒါပေမဲ့ဒီလောက်စိတ်ညစ်ပါနဲ့ဘာဖြစ်လို့လဲဆိုတော့အရေးကြီးနေဒီအသားချင်းဖြစ်တွေ့ပေမဲ့ဖြစ်တဲ့လူတိုင်းမှာဒီယောဂဖြစ်တာမဟုတ်ပါဘူး။ကလေးတွေမှာဘာကြောင့်ဖြစ်များလဲဆိုတာတော့သူတို့စီမှာဒီ virus အတွက်ကုကံအားမပေါ်သေးတော့ထိတာနဲ့အလွယ်တကူဖြစ်ပွားတတ်တယ်။လူကြီးတွေမှာကြတော့ကလေးဘွားကိုဖက်တန်းလာတော့တင်းကြီးမဟုတ်တင်းကြီးပေါ့နော်ကိုကမတိလိုက်ပဲနဲ့ဘယ်လိုပြောမလဲယောဂဖြစ်လာအောင်မဟုတ်လိုက်ပဲနဲ့ဒီတိတွင်းမှုရှိပြီးတော့ antibody ခေါ်တာပေါ့ဒီ virus အတွက်ကုကံအားပေါ်နေပြီဆိုတော့ချက်ချင်းမကူတော့ဘူးအဲလူကြီးတွေမှာလည်းတာယာမို့ဖြစ်တာအရင်နဲ့ဆိုတော့သို့တော့ဒီကုကံအားကျဆင်းတဲ့အခြေအနေပေါ့နော်အထူးသဖြင့် HIV ပိုးရှိတဲ့လူတွေကတော့လူကြီးဘွားရောက်ပြီမဲ့ဒီဥစ္စာအလွယ်တကူကူးဆက်တတ်တယ်။ဒါဖြစ်ပြီဆိုရင်လည်းလုံးလုံးကဲကဲပေါ့ကာမအလုံးအဖူသေးသေးလေးတွေမဟုတ်ပဲတချို့ဆိုရင်ကျွန်တော်တို့တွေ့တယ်ကြောင်ကြောကိုလက်နဲ့နှွာပြီးတော့စီးလိုက်ကတ်ထားကြလောက်ကိုအလုံးအကြီးကြီးတွေအထိမြင်ရတယ
်ဟုတ်ကဲ့ဆရာအဲ့တော့ကုသမှုအနေထားနဲ့ပတ်သက်ပြီးတော့အားလုံးကကုသဖို့လိုလားဆရာ
ဒီကုဆက်လွယ်လို့ဟိုပြောရမယ်ဆိုရင်တော့သူကကလေးချင်းချင်းတော့ကုဆက်လွယ်တယ်ဗျအဲ့တော့ကုဆက်လွယ်တယ်ဆိုရင်တော့ရေပြားဆရာအနေကဒီမှာဗျာပြိမာကလေးမောင်မနှစ်ယောက်ရှိတယ်ဟိုတယောက်မှာတက်နေပြီဆိုရင်ကြံတဲ့လူကိုဒါကစားရင်ကုဆက်လွယ်တယ်အဲ့ဒါဆိုရင်တော့ကုဖို့ဆိုပြီးတော့တိုက်တွန်းလေးရှိတယ်ဒါပေမဲ့တခုသိထားဖို့ကယောဂပိုးကုဆက်ပြီးရင်အဲ့ကလေးတွေမှာကိုကံအားဆိုတာအမင်းနဲ့ညံပေါ်လာတယ်ပေါ်လာရင်သူ့ဟာသူပျောက်သွားတတ်တယ်အဲပျောက်သွားရင်အမှန်ရုပ်လည်းမကြံဘူးဒါပေမဲ့လည်းတခါကုဆက်လွယ်တဲ့အတွက်ကြောင့်မို့လို့တနည်းအားမှာပျောက်ပြီးနောက်တနည်းအားမှာပြန်ပေါ်လာတော့ရှိတယ်ပေါ့နိတချို့ဆိုရင်လည်းပြန်ပျောက်ဖို့လတော်တော်ကြာကြာတယ်အဲနှင်းနေတော့မှကြည့်တဲ့လူတွေလည်းရှိတယ်။အဲဒီတော့ကုတယ်မကုဘူးဆိုတာကအချိန်လေးလူတစ်ယောက်တော့မတူပါဘူး။ဥပမာသိလည်းမများဘူး။ဖြစ်ကားစားဆိုရင်တော့သူ့အစီပြောက်သွားမယ်ဆိုပြီးကျွန်တော်တို့ observe လုပ်တဲ့ခေါ်တာပေါ့နော်
။စောင့်ကြည့်တာပေါ့ဆန်နော်
။အဲဒီတိုင်းပဲထားပြီးတော့ဟိုကြည့်တာပေါ့နော်။အဲဆိုရင်သူ့အစီအများစုကရက်သက်သက်အနေငယ်၊လအနေငယ်မှာပျောက်သွားတယ်။တချို့ကျတော့လေဟိုကလေးကတော့ဘာမှမဖြစ်ဘူး။ဒါပေမဲ့ဥပမာ၄လကြာနေပြီ၊ဆရာ၅လကြာနေပြီဆိုတော့အမေတွေပြေစိတ်ကူတယ်ကုပေးပါဆိုပြီးတော့လာပြီးတိုက်တွန်းတဲ့လူတွေရှိတယ်။အဲလိုမျိုးဆိုရင်လည်းကုပေးရတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ကုသမယ်ဆိုရင်ဘယ်လိုကုသမှုတွေရှိလဲ
။သူကကျွန်းနှုတ်နဲ့ကုသပုံဆင်တယ်ဗျ။လိင်စိခရင်လေးတွေ၊လိင်ညာတို့၊အက်ဆစ်ဆေးရည်တို့ရာတို့၊နောက်လက်ဆင်အန်းနဲ့ချစ်တာတို့၊နောက်နိုက်ထရိုဂျင်အရင်နဲ့အီခဲရာတို့စသဖြင့်ကျွန်းနှုတ်လိုမျိုးပဲကုတဲ့နည်းမျိုးစုံရှိတယ်။လေစာနဲ့လည်းကုသကြတယ်။များသောအားဖြင့်တော့တစ်ခုခုနဲ့ကုလိုက်ရင်ပြီးသွားတာပဲ။ခိုင်ကြတော့ကုသမှုတစ်ခုနဲ့မပြီးသေးနဲ့နောက်ထပ်ဟိုပြန်ပေါ်လာတော့တခါနောက်တဲ့အလားတူကုသကြားရတာမျိုးတွေလည်းရှိတယ်။အဲတော့စောစောကုရင်တော့ယောဂကိုထိန်းချုပ်ဖို့လိုပူလွယ်တာပေါ့နော်။အခုနည်းလေလေပြန်နှံ့တာနည်းလေလေပဲ။တချို့ဆိုရင်မျက်နှာမှာတခုနှခုပေါ့မျက်နှာဆိုတာကလေးဆိုတာကင်နေတာကိုရားရင်ကုန်မယ်၊ဆုမယ်၊မျက်နှာကင်တော့ကဘိုက်ကင်ရောကင်တော့ကြပေါင်းညာနေရောက်ဂျိုင်းနေရောက်အဲအဲ့လိုမျိုးဆိုရင်တော့ပြန်နှံ့တာပုံများတယ်။အဲတော့ကိုယ်ကလေးမှာတဲစီတာပေါ်လာရင်ကိုယ်နဲ့ညီဆက်တဲ့တက်ချောင်းနဲ့ဆရာဝန်ရေပြားဆရာဝန်နဲ့တိုင်ပင်ဆွေးနွေးကြည့်ပါပြီးတော့ဘယ်လိုလုပ်ရင်အကောင်းဆုံးဟိုမပူပဲနဲ့ဆက်ချောင်းကြည့်အောင်မလားခုနကပြောသလိုလင်းသေးတော့မဟုတ်ဆေးအပြော့လေးတွေနဲ့ကုသမလားတိုင်ပင်ပြီးလုပ်တာအကောင်းဆုံးဖြစ်ပါမယ်အဲခုကကြဆင်းတဲ့ ENDS မားရီမှာတော့ ENDS ဆက်ဆက်တောက်တဲ့ ARV ဆေးတောက်ရင်းနဲ့ကုကပြန်တက်လာတဲ့အခါမှာပေးကြည့်တာလည်းအလိုလိုပေါင်းပြီးတော့ပျောက်သွားတာမျိုးလည်းရှိတယ်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပြီးတဲ့နောက်ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ဘယ်အစိုးရပဲတက်တဲ့နိုင်ငံဝန်ထမ်းစနစ်ဒါမှမဟုတ်အစိုးရအမှုထမ်းစနစ်ကောင်းမွန်ဖို့လိုအပ်ပါတယ်။မြမပြည်မှာလည်းနိုင်ငံဝန်ထမ်းပြုပြင်ရေးကို NLD အစိုးရကအကောင့်ထဲပေါ်နေကြောင်းဥအောင်ခင်ကသုံးသပ်ထားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
လက်ရှိ NLD အစိုးရရဲ့ရည်ရွယ်ချက်တွေမှာပြည်သူယုံကြည်တဲ့နိုင်ငံဝန်ထမ်းပေါ်ထွက်လာရေးလဲပါဝင်ပါတယ်။ချင်းဝင်တိုက်ခါရှိပြီးဗက်လိုက်မှုကိရှိတဲ့နိုင်ငံဝန်ထမ်းဟာဒီမိုကရေစီရဲ့ကျောရုံးမှန်တိုင်ဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကဆိုပါတယ်။နိုင်ငံဝန်ထမ်းစွန့်ရည်တွန်းပြစ်ပြီးစွန့်ဆောင်ရည်ရှိတဲ့ဝန်ထမ်းကိုအရေးချင်းအလိုက်ယာတုတွန်းမြင့်ကတင့်တင့်နဲ့လာစားရရှိအောင် NLD အစိုးရကကြိုးပမ်းမယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်ဇူလိုင်လကထုတ်ဝေတဲ့နိုင်ငံဝန်ထမ်းပြုပြင်ပြောင်းလဲမှုဆိုင်ရာမဟာဗျူဟာလင်းတင်စီမံကိန်းစာရမှာပြောပြထားတာဖြစ်ပါတယ်။စ
ဆရာအတွက်မင်းများစုံစမ်းတဲ့အခါအလုတ်ခွေမှာလက်ပေးလိုက်ယူရှိတယ်လို့ဝန်ထမ်းအများစုကဝန်ခံကြပါတယ်လက်ယူတာဟာလစာမလုံလောက်လို့ဖြည့်ရှင်းတဲ့နည်းဖြစ်တာမို့အနည်းအချင်းလောက်လက်ယူတာဟာလျော်ကန်သိမြတ်တယ်လို့ယူဆတဲ့ဝန်ထမ်းတွေလည်းရှိပါတယ်ဝန်ထမ်းအနေနဲ့လုတ်ပေးရမယ့်တာဝန်ရှိပြီးမယ်ငွေရမှလုတ်ပေးတာတွေရှိတယ်လို့ဝန်ထမ်းအများစုကယူဆပါတယ်ဒါကြောင့်ဥပဒေအရာရှိတရားသူကြီးနဲ့ရဲတပ်ဖွဲ့ဝင်ကိုလက်ပေးရမယ်လို့ပြည်သူတွေဘက်ကမျှော်လင့်ထားပေမဲ့တရားမျှတမှုရလိမ့်မယ်လို့မျှော်လင့်သူကတော့နေပါသေးတယ
်။နိုင်ငံဝန်ထမ်း9သိန်းလောက်ရှိတယ်လို့မဟာဗျူဟာစီမံချက်စာတမ်းမှာဖော်ပြပါတယ်။ရတဲ့လစာဟာမိသားစု3စရိတ်မလုံလောက်လို့အဂတိလိုက်စားမှုဖြစ်ရတာလို့စာတမ်းဖြေဆိုသူ60ရာခိုင်နှုန်းကယုံကြည်ပါတယ်။လစာတိုးမြင့်ပေးရင်အဂရိလိုက်စားမှုရော့သွားလိမ့်မယ်လို့စာရန်ဖြေဆိုတဲ့ဝန်ထမ်း80ရာခိုင်နှုန်းကယုံကြည်တယ်လို့လည်းဖော်ပြထားပါတယ်။ဒါပေမဲ့2013မှာပြဋ္ဌာန်းတဲ့နိုင်ငံဝန်ထမ်းဥပဒေမှာတမရော်သားနဲ့ရဲတပ်ဖွဲ့ဝင်ကိုနိုင်ငံဝန်ထမ်းလို့မသတ်မှတ်ပါဘူး။ဒါကြောင့်ပြုပြင်ရေးလုပ်ရမယ့်ဝန်ထမ်း9သိန်းမှာစစ်သားနဲ့ရဲမပါဝင်ပါဘူး။နိုင်ငံဝန်ထမ်းတွေရှိတဲ့ဌာနကိုစစ်ဘုတွေပြောင်းရွှေ့အုပ်ချုပ်တဲ့ဒလိအကြောင်းကိုလည်းဖော်ပြထားတာမတွေ့ရပါဘူး။ဝန်ထမ်းအများစုကတော့အရေးချင်းကိုအခြေခံတဲ့ယာဒူးတိုးမြင့်မှုကိုသာလိုလားကြပါတယ
် NLD ဆိုရရဲ့တက်တန်းနှစ်နှစ်မှာထူးချွန်ပွဲတစ်စိတ်ချင်းပြင်ခံရတဲ့နိုင်ငံဝန်ထမ်းနှစ်သိန်းကျော်ရှိကြောင်းသိရပါတယ်ဒီကာလမှာတတ်မှတ်ထားတဲ့အရေးချင်းနဲ့ကိုက်ညီတဲ့ဝန်ထမ်း9600ကိုနိုင်ငံ55နိုင်ငံကိုပညာသင်စေလွတ်နိုင်ခဲ့တယ်လို့သိရပါတယ်2019က2020အထိဖြစ်တဲ့လင်းနှစ်မဟာဗျူဟာစီမံချက်အကောင့်ထဲပေါ်တဲ့အနေနဲ့ပြည်သူ့ဝန်ထမ်းအကယ်ဒမီကို2019မှာဖွင့်လှစ်ပါတယ်ဝန်ထမ်းကိုရေးယူရမှာစာရေးပြီးသတိပေးမှုနှစ်တိုးလာစာရက်ဆိုင်မှုယာဒူးတိုးမှုရက်ဆိုင်မှုယာဒူးအဆင့်ကြော့ချမှုယာဒူးမှာထုတ်ပယ်မှုစသဖြင့်ဝန်ထမ်းဥပဒေအရအပြစ်ပေးတာများပါတယ်ဒီနည်းနဲ့ပညာရေးဝန်ထမ်းတစ်ထောင်ကျော်ကိုနှစ်နှစ်အတွင်းအရေးယူနိုင်ခဲ့ကြောင်းသိရပါတယ်ဝန်ထမ်းအပြစ်ကထုတ်ပယ်တာဟာအမြင့်ဆုံးပြစ်ဒဏ်ပေးမှုဖြစ်ပါတယ
်ဒီနှစ်ကစပြီးဝန်ထမ်းတူဦးရဲ့အနေဆုံးလစာဟာကြက်တသိန်းခွဲနီးပါးဖြစ်သွားပြီးအရာရှိတူဦးရဲ့အမြင့်ဆုံးလစာက9သိန်းခွဲဖြစ်လာပါတယ်တရားလွှတ်တော်ချုပ်ယုံရဲ့2019အစီရင်ခံစာအရဆိုရင်ဝန်ထမ်းရဲ့အနေဆုံးလစာဟာတသိန်း2000ရှိခဲ့လို့ကြက်2000ကျော်တိုးလာတဲ့သဘောပါပဲတရားလွှတ်တော်ချုပ်ယုံကအရာရှိတွေဟာအနေဆုံးကြက်တသိန်း8000ကအမြင့်ဆုံး9သိန်းအထိရကြပါတယ် NLD အစိုးရလက်ထက်မှာအမြင့်ဆုံးဝန်ထမ်းလစာကို9သိန်းခွဲအထိတိုးလိုက်ပါတယ်ဒါပေမဲ့လုံးလုံးစင်မှာတော့ဘာမှမပြောင်းလဲပဲလက်စားနေကြတော့မှာပဲအကြီးအကဲတွေကလည်းစစ်ဘူဟောင်းနေပဲလို့ရှေ့နေကြီးဦးကြည်မြင့်ပြောတာကိုလွန်ခဲ့တဲ့မတ်လ28ရက်ထုတ် 70 နေ့စဉ်မှာဖော်ပြပါတယ်တရားသူကြီးချုပ်ဟာလည်းစစ်ဘူဟောင်းဖြစ်ပါတယ်
ပြည်ထောင်စုရာထူးဝင်အဖွဲ့ကထုတ်ပြန်တဲ့2019က2020အထိဖြစ်တဲ့နိုင်ငံဝန်ထမ်းပြုပြင်ပြောင်းလဲရေးဆိုင်ရာမဟာဗျူဟာစီမံချက်ဟာရွေးချက်ကြီးမားတဲ့နှစ်တူစီမံကိန်းဖြစ်လို့လက်တွေ့အကောင့်ထဲပေါ်ဖို့ကက်ခဲနိုင်ပါတယ်ဖက်ဒရယ်ဒီမိုကရက်တစ်ပြည်ထောင်စုမြန်မာနိုင်ငံတော်ပေါ်ထွန်းရေးကိုရည်မှန်းပြီးနိုင်ငံဝန်ထမ်းအုပ်ချုပ်မှုပုံစံတစ်ခုတည်ထောင်မယ်လို့ဆိုပါတယ်ဘဟုချုပ်ကိုင်မှုလျော့ထားတဲ့ဖေဒရယ်စနစ်နဲ့ကိုက်ညီမဲ့ပြောင်းလဲနိုင်မှုအတိုင်းအတာကိုလေ့လာသုံးသပ်မယ်လို့လည်းဆိုပါတယ်။နောက်တော့ဘဟုချုပ်ကိုင်မှုလျော့ထားတဲ့အုပ်ချုပ်မှုပုံစံကိုမြင့်တင်ပေးနိုင်မဲ့ဘူဝါဒစာရန်ကိုလည်းပြုစုရမယ်လို့ဖော်ပြထားပါတယ်။ဝန်ထမ်းရွေးချယ်ခံတမ်းမှုယာရုတိုးမြင့်မှုပြောင်းရွှေ့မှုကိစ္စတွေကိုဘဟုချုပ်ကိုင်မှုလျော့တဲ့အတွေ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဖြစ်ပေါ်လာမဲ့မတူညီတဲ့အခြေအနေတွေကိုစစ်ပြီးရှင်းပြရမယ့်လုပ်ငန်းစဉ်တွေကိုချမှတ်ရမယ်လို့ဆိုပါတယ်စစ်တပ်နဲ့ရဲအဖွဲ့မပါတဲ့ဝန်ထမ်းလောကကိုပြုပြင်ပြောင်းလဲလိုက်ယုံနဲ့ဖက်ဒရယ်စနစ်ပေါ်လာမှာမဟုတ်ပြီနဲ့ဘ ਹੁ ချုပ်ကိုင်မှုလျော့ချရေးအတွက်ပြင်ဆင်ထားတာကတော့မမှားဘူးလို့ပြောနိုင်ပါတယ်ဆက်အာနာရှင်လက်အောက်မှာနှစ်ပေါင်းများစွာအသုံးချခံခဲ့ရတဲ့အဂတိလိုက်စားမှုအလွန်များတဲ့ဝန်ထမ်းလောကပြုပြင်ပြောင်းလဲရေးဟာအချိန်ကြာမှာမို့ NLD ပါတီရေရှိအာဏာရတဲ့အပေါ်မှာလည်းမူတည်နိုင်ပါလိမ့်ခင်ဗျာ
မြန်မာနိုင်ငံမှာနိုင်ငံဝန်ထမ်းပြုပြင်ရေးကို NLD အစိုးရကအကောင့်ထဲပေါ်နေတဲ့အပေါ်ဦးအောင်ခင်ကသုံးသပ်ပြီးကိုညံဝင်းအောင်ကကူညီတင်ဆက်ထားတာပါ
အခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ဖီဘာဝိုင်းနော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မောင်နှုံမျိုးနယ်ကရခိုင်ရွှေပြောင်းရွာသားတွေနေထိုင်တဲ့သင်္ဘောခွေကြီးရွာကိုအာဏာပိုင်တွေဖျက်ဆီးပြီးကြီးရွာသား၃ဦးကိုတရားစွဲဆိုထားပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့တိုက်ပွဲကြောင့်မိုင်းခိုင်မျိုးနယ်ကရွာသား၄၅၀ကျော်စစ်ဘေးတိမ်းဆောင်နေကြရတယ်ဆိုတာနဲ့၂၁ရာစုပင်လုံတတိယအကြိမ်ညီလာခံမှာတိုင်းသားတွေအတွက်ဘာထူးခြားမှုတွေရှိလာနိုင်မလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရွှေပြောင်းအခြေစိုက်သူတွေနဲ့ကိုထူကိုထတီထောင်ထားတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကတင်မော့ခွေ့ကျေးရွာကိုအာဏာပိုင်တွေဖျက်ဆီးပြီးကျေးရွာသား၃ဦးကိုမြို့နယ်အုပ်ချုပ်ရေးမှူးကနေနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်၅၃၅ခခွေးနဲ့တရားစွဲဆိုထားပါတယ်တရားစွဲခံရသူတွေကတော့ဦးအောင်နိုင်ဦးထွန်းမြင့်ဦးနဲ့ဒေါ်အောင်မကျော်တို့ဖြစ်ပြီးတင်မော့ခွေ့ကျေးရွာကိုအစိုးရခွင့်ပြုချက်မရဘဲရွာတီထောင်တဲ့အတွက်အခုလိုတရားစွဲခံရတာဖြစ်တယ်လို့တရားစွဲခံရသူတဦးဖြစ်တဲ့ကိုအောင်နိုင်ကပြောပါရယ်တင်မော့ခွေ့ကျေးရွာမှာနေအိမ်90ကျော်ရှိပြီးဇူလိုင်လ9ရက်နေ့မှာမောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်မြို့နယ်အုပ်ချုပ်ရေးမှူးဦးမြင့်ခိုင်ရဲတပ်ဖွဲ့နဲ့မိသက်တပ်ဖွဲ့တွေကနေအိမ်တွေကိုအင်အားသုံးဖျက်ဆီးခဲ့လို့အခုအခါကျေးရွာသားတွေဟာကြောက်ပန်တူအင်းတင်အပါဝင်နိစတဲ့ကျေးရွာတွေနဲ့ဘုံကြီးကျောင်းတွေမှာခိုလုံနေကြရပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်ဟိုခိုင်းကျေးရွာအုပ်စုတွင်တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့မြမတပ်မတော်တို့တိုက်ပွဲကြောင်းကုန်းညောင်ရွာ၊ခါကားရွာ၊စံပေါင်ရွာသား450ကျော်ဟာဟန်ငိုင်းဘုံကြီးကျောင်းမှာခိုလုံနေရတယ်လို့ကြည်တီမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဆိုင်းဆန်မင်းကပြောပါရတယ်။ဟန်ငိုင်းဘုံကြီးကျောင်းမှာခိုလုံနေရတဲ့စစ်ကြောင်းတွေဟာစာဝတ်နေရေးလိုအပ်ချက်တွေရှိနေတယ်လို့စစ်ဆောင်ကျောင်းသားကလေးသူငယ်တွေလည်းရှိနေတယ်လို့သူကဆိုပါရတယ်။ဇူလိုင်လ9ရက်နေ့ကနေ17ရက်နေ့အထိမြမတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တို့ကြားရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားနေခဲ့တာပါတပ်မတော်အနေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ရှိရာစခန်းဘက်ကိုအင်အားဖြည့်တင်းသုံးနှင်းရှာဖွေနေတဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSSA ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာစိုးရနဲ့ NCA ပြည်ရဲ့စစ်ချုပ်လက်မှတ်ရေးသူသားပေမဲ့တပ်မတော်နဲ့မကြမ်းမကြားဆိုသလိုစစ်ရေးပဋိပက္ခတွေဖြစ်ပွားနေတာပါ
ကယင်းနီအမျိုးသားတွတ်တက်ရေးပါတီ KNPP အနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတ်တဲ့အကြိမ်ကိုတက်ရောက်ခြင်းမပြုဖို့ကယင်းနီပြည်လူငယ်များတမက်ကအဖွဲ့ဝင်နေနဲ့ကရားလီဖုလူငယ်တွေကတိုက်တွန်းလိုက်ပါတယ်။ကရားပြည်နယ်အစိုးရအနေနဲ့ပြည်နယ်အတွင်းဗိုလ်ချုပ်အောင်ဆန်းကျေးရုပ်တည်ထောင်ဖို့ကြိုးပမ်းခြင်းအဲ့ဒီကြိုးပမ်းမှုကိုကန့်ကွက်နေတဲ့အခြေအနေမှာ KNPP အနေနဲ့21ရာစုပင်လုံညီလာခံတက်ရောက်မဲ့အပေါ်ပြန်လည်တုံ့တက်ဖို့ဇူလိုင်လ9ရက်နေ့ကတဘောထားထုတ်ပြန်ခဲ့တာပါဒီကိစ္စအပေါ် KNPP အနေနဲ့21ရာစုပင်လုံညီလာခံကိုအစိုးရဘက်ကတရားဝင်ဖိတ်ကြားလာတဲ့အပြင်ငြိမ်းချမ်းရေးရှေ့တိုးနိုင်ဖို့နဲ့တန်းတူညီမျှစွာအားလုံးပါဝင်နိုင်ရေးအရေးကြီးကြောင်းပုံမထင်ဟပ်စေတဲ့ဆန္ဒနဲ့ဆုံးဖြတ်ချက်ချထားတဲ့အတိုင်းသွားရောက်တက်ရောက်မှာဖြစ်တယ်လို့ KNIC ကိုပြောကြားခဲ့ပါတယ်KNPP အနေနဲ့ကရင်နီတမိုင်းကျောင်းနဲ့ပိုချုပ်ကျေးရုပ်တီဆောက်ရေးကန့်ကွက်ကျောင်းအတိပေးစာရွက်ဖြန့်ဝေသူတွေကိုတရားစွဲဆိုတာနဲ့ဇာနာထုတ်ပေါ်တဲ့လူငယ်တွေကိုအကြမ်းဖက်နေနေတာဟာပြည်내ရဲ့အေးချမ်းတည်ငြိမ်ရေးကိုထိခိုက်စေတယ်လို့ဇူလိုင်လ9ရက်နေ့ကထုတ်ပြန်ထားပါတယ်
။ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်မှာရှိတဲ့စာတင်ကျောင်းတွေမှာကရင်မျိုးရလာနဲ့မော်မျိုးရလာကိုနိုင်ငံတော်အလာနဲ့ရှင်တွဲပြီးမလွှတ်တင်ဖို့မြို့နယ်ပညာရေးမှူးရုံးကနေသက်ဆိုင်ရာကျောင်းအုပ်ကျောင်းဥစုမှူးထံအကြောင်းကြားစာပေးပို့ထားပါတယ်။နိုင်ငံတော်အလာနဲ့ရှင်တွဲသရှိမှုမပြုဖို့အတွက်သက်ဆိုင်ရာကျောင်းတာဝန်ရှိသူတွေနဲ့ညှိနှိုင်းဆွေးနွေးထားပြီးရင်ဆွေးနွေးပြီးစီးတဲ့အချိန်တွေကိုလည်းမြို့နယ်ပညာရေးမှူးရုံးထံတင်ပြဖို့ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကကော့ကရစ်ခရိုင်ပညာရေးမှူးရုံးကညွှန်ကြားထားတာဖြစ်ပါတယ်။ဒီကိစ္စကိုကရင်ပြည်နယ်ပညာရေးမှူးရုံးအနေနဲ့ညွှန်ကြားထားတာမဟုတ်ကြောင်းပြည်နယ်ပညာရေးမှူးရုံးကပြောပါတယ်။အဲ့ဒီဒေသတွေမှာအစိုးရအုပ်ချုပ်နယ်မြေနဲ့ KNU မွန်ပြည်တဲ့ပါတီတို့အုပ်ချုပ်မှုရောနှောတဲ့နေပြည်ဖြစ်တယ်လို့စာတင်ကြောင်းတချို့မှလည်းနိုင်ငံတော်လာနဲ့တိုင်းဒေသလမ်းတိုင်းတစ်ခုထွက်တူထားတာဖြစ်ပါတယ်
မွန်ပြည်နယ်တံမြှုပ်ဆေးရမြို့အနီးရှိမိန်ဘလာတောင်မှာဂျပန်ခေတ်စစ်တမ်းပစ္စည်းတွေတူးဖော်နေတဲ့ရန်ကုန်အခြေစိုက် Royal Eagle Development Group Company Limited ကိုမွန်ပြည်နယ်အစိုးရကနေစူဇန်လီလန်ခွင့်ပြုချက်ကိုရပ်ဆိုင်းထားဖို့ထပ်မံတူးဖော်ရှာဖွေခြင်းမပြုကြောင်းဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောကြားလိုက်ပါတယ်။ဇူလိုင်လ10ရက်နေ့မွန်ပြည်နယ်အစိုးရရုံးဟင်းတာခမ်းမမှာမွန်ပြည်နယ်အစိုးရအဖွဲ့ရဲ့ဒုတိယတနစ်တာကာလအတွင်းဆောင်ရွက်ခဲ့မှုနဲ့ပတ်သက်တဲ့တည်င်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မိန်ဘလာတောင်ကဂျပန်ခေတ်စစ်ကြံပစ္စည်းတွေဟာရှေးဟောင်းပစ္စည်းတွေဖြစ်တဲ့အတွက်ပြည်ထောင်စုအစိုးရကကင်တွယ်မှာဖြစ်တယ်လို့ပြီးခဲ့တဲ့ဇွန်လတတိယပတ်ကပြည်ထောင်စုအစိုးရကအကြောင်းကြားလာတာပါ။မိန်ဘလာတောင်မှာလက်ရှိတူးဖော်နေတဲ့နေရာတွေကိုမူလအနေထားအတိုင်းပြုလုပ်ပေးဖို့ထပ်မံရှာဖွေမှုတွေမပြုဖို့ခြံစည်းရိုးကထားတဲ့နေရာတွေကိုပြန်လည်ရုပ်သိမ်းပေးဖို့အစိုးရကနေကုမ္ပဏီကိုအကြောင်းကြားထားပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။တနေ့ကျော်အကြာရပ်နားထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ20ရာစုပင်လုံတတိယအစည်းအဝေးကိုနေပြည်တော်မှာစတင်ကျင်းပနေတာပါ။ဒီညီလာခံမှာတိုင်းသားတွေအတွက်ဘာထူးခြားမှုတွေရှိလာနိုင်မလဲ။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
်။လက်ရှိကျင်းပနေတဲ့နေပြည်တော်ကပြည်ထောင်စုငြိမ်းချမ်းရေးညီလာခံ20ရာစုပင်လုံတတိယအစည်းအဝေးမှာရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်မှာမဟုတ်ဘူးလို့ညီလာခံတက်ရောက်နေတဲ့ဝန်ပြည်သစ်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောသွားပါတယ
်ရေးကြီးတဲ့ကိစ္စတွေဆိုရင်လုံးဝကိုမဆွေးနွေးရတဲ့အနေအထားမျိုးဖြစ်တယ်ကြီးလို့မရဘူးကနောက်ဥပမာဆိုရင်ဒီနိုင်ငံရေးဘက်မှာဥပမာတိုင်းသားတွေရဲ့အခွင့်အရေးလူနည်းစုအခွင့်အရေးစသဖြင့်မှာဒါတွေကိုအခုကလုံးဝဆွေးနွေးခွင့်မရှိဘူးအဲ့ဒီနိုင်ငံရေးမှာဒီပတ်ရံမူတွေပါတယ်ဒါလည်းလုံးဝကိုမရဘူး။ဘာရလဲဆိုတော့ဟိုကျမတန်သူကြီးနော်အဲ့ဒါတော့ပဲသွားသွားရတယ်ဆိုတော့ဒါအဲ့လူကြီးနဲ့သွားဆိုင်တယ်
။ညီလာခံမလုံချောင်ရေးကဏ္ဍကိုဆွေးနွေးပေမဲ့အတီးပြုတ်ချက်တွေချမှတ်မှာမရှိသလိုနိုင်ငံရေးကဏ္ဍမှာလည်းပြည်ထောင်စုအစိတ်ပိုင်းဟုသမျှလုံးဝခွဲမထွက်ရအချက်တွေကိုထက်သွင်းမှသာဖက်ဒရယ်ခြေခံမှုတွေကိုဆွေးနွေးဖို့တမတော်စုဖွဲ့ကတဘောထားရှိတယ်လို့သူကပြောပါတယ်။အလားတူညီလာခံတက်ရောက်နေတဲ့မွန်မျိုးသားပါတီတွေသွင်းရင်မှုနိုင်လီသမကလည်းအခုလိုပဲပြောသွားပါတယ်
။ဒါပေမဲ့ထပ်ပေါ်လာတဲ့သဘောတူညီချက်ရလတ်တွေကတော့မြဲမြဲဆဆမရှိတဲ့အပြင်ကျွန်တော်တို့ညီမထားတဲ့ဖယ်ရပြည်တော်စုနဲ့ဆိုင်တဲ့သဘောတူညီချက်တွေကပါမလာနိုင်တော့ဘူး။ဦးလူခွေးလည်းမရှိတော့ဘူး။ညီလာခံမှာတော့ရရှိတဲ့သဘောတူညီချက်ကတော့စိတ်ဒီကမကြတဲ့ချက်တွေလောက်ပဲကြလာနိုင်မှာပေါ့
။ညီလာခံမှာတင်ပြတဲ့ချက်တွေနဲ့ပတ်သက်လို့ပြည်တော်စုနိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီ UBDJC အတွင်းရေးမှုဖွဲ့ဝင်ဦးလှမောင်ရွှေကအခုလိုဆိုသွားပါတယ်
။ဘောတင်တာ52ချက်ရှိ EU လေးဘွဲ့လောက်ကပေါင်းလို့လာ24ချက်ရှိနိုင်ငံရေးပါတီရဲ့ရှေ့ရှေ့ဖြစ်ပေါ်ရှိအရင် UBC အဟောင်းကပြန်ချပြီးတာ6ချက်ရှိအဲ့တော့ကျွန်တော်6ရက်လုံးလုံးတခါတည်းဆွေးနွေးကြတာအတီးပေါက်ဆွေးနွေးကြတာဒီပေါက်ဆွေးနွေးပြီးတော့မှ17ချက်ကိုတင်လိုက်တယ်
ညီလာခံကိုအစိုးရလွှတ်တော်တမတော်တိုင်းရင်းသားလက်နက်ကိုင်အနိုင်ရနိုင်ငံရေးပါတီကိုယ်စားလှယ်356ဦးတက်ရောက်ပြီးလေးလာသူအနေနဲ့တရာဦးအပြင် NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမ္ဘာကူလသမဂ္ဂကိုယ်စားလှယ်အပါအဝင်နိုင်ငံတကာကတန်ယုံတွေဖိုက်ကြားသည့်သူတွေပညာရှင်တွေစုစုပေါင်းလူဦးရေဖွဲ့ဝဲနေမှာ1500ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်ရှင်
ဆက်ပြီးတော့ NCA အဖြစ်ရဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့မြန်မာတပ်မတော်တို့ရက်ဆက်တိုက်ပွဲကြောင့်ရှမ်းပြည်နယ်မိုင်းကင်မြို့နယ်အတွင်းရွာသား900ကျော်စစ်ဘေးရှောင်နေရပါတယ်။၂၁ရာစုပင်လုံညီလာခံကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနေချိန်မှာတိုက်ပွဲဖြစ်ပွားပြီးစစ်ဘေးရှောင်တစ်တွေထပ်ပြီးတိုးလာနေပါတယ်။အကြောင်းဆုံးကိုတော့နမ်ဟော့ကနေစူးစီးတင်ဆက်ထားပါတယ်။
မိုင်းကင်မြို့နယ်အရှိမြောက်ဖက်မိုင်20ကျော်မှာရှိတဲ့ဟိုခိုင်ကျေးရွာအုပ်စုဟမ်ငိုင်းကျေးရွာအုပ်စုအတွင်းမှာအစိုးရတပ်မတော်ကရှမ်းပြည်တပ်မတော် RCSS SSA ကိုဇူလိုင်လ10ရက်နေ့ကအင်အားဖြည့်ပြီး9ရက်နေ့နဲ့10ရက်နေ့မှာထိုးစစ်ဆင်ခဲ့တာပါ။တိုက်ပွဲကြောင့်စစ်ရှောင်ရွာသားတွေဟာဟမ်ငိုင်းဘုံကြီးကျောင်းမှာခိုလုံနေရပြီးစစ်ဘေးရှောင်အခြေအနေကိုမိုင်းကင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်လုံကရှမ်းပါသားနဲ့ပြောပြပါတယ်
စင်းရတာ900လောက်ရှိတယ်အဲ့ဒီထက်လဲပိုနိုင်တယ်သူတို့နဲ့နီးစပ်တဲ့မျိုးအိမ်မှာတွားနေတဲ့သူတွေနဲ့ဆို600ထက်မနည်းဘူးအလကကြောင်းနှစ်ကြောင်းမူလတန်း5ကြောင်းပိတ်ထားရတယ်တိုက်ပွဲကြောင့်ဆရာမတွေလည်းတိန်းချောင်ရတာပေါ့ ရဲ့ရွာအကြီးအကဲတွေနဲ့ဆရာတော်တွေနဲ့တိုင်ပင်ပြီးတို့လိုအပ်တဲ့အကူအညီတွေတွားပေးမယ်အခုတတိတော့ဘူးမအကူအညီလာမပေးသေးဘူး
နေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနေတဲ့အချိန်မှာရှမ်းပြည်မှာတော့တိုက်ပွဲတွေဖြစ်ပွားနေတာဟာလုံးဝမဖြစ်သင့်တဲ့ကိစ္စဖြစ်တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပြောခွင့်ရဆိုင်လက်ကပြောပါတယ်
။အဲ့လိုတိုက်ပွဲတွေဖြစ်အောင်ဖန်တီးနေတာဟာငြိမ်းချမ်းရေးကိုလုံးဝထိခိုက်စေတယ်။ငြိမ်းချမ်းရေးပေါ်ဆောင်မှုလုပ်ငန်းစဉ်ကိုအဟန့်တားဖြစ်စေတယ်။ဒါမျိုးကိုရှောင်ကျဉ်သင့်ပါတယ်။အချုပ်အားဖြင့်တော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့မကြိုးစားဘဲတနက်ကင်ပฏิပခါကိုဆက်လက်ဖန်တီးနေမယ်ဆိုလို့ရှိရင်ငင်းချမ်းကြီးနဲ့ပို့ပြီးတော့မှအလှမ်းဝေးသွားလိမ့်မယ်လို့ပဲသုံးသပ်လိုပါတယ်ခင်ဗျာ
ရှမ်းပြည်တပ်မတော် RCSS SSA ပြောခွင့်ရတတိယဗိုလ်မှူးကြီးဆိုင်ဦးကတော့အစိုးရတပ်မတော်ကတစုံတရာအကြောင်းမကြားပဲအင်အား90ခန့်ရှိချင်းမြန်တပ်ရင်းအမှတ်969ကနေစတင်တိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်ဇူလိုင်လ3ရက်နေ့ကနေ5ရက်နေ့အထိနေပြည်တော်မှာကျင်းပတဲ့ JMCU 9ကြိမ်မြောက်အစည်းအဝေးမှာဒုတိယဗိုလ်ချုပ်ကြီးတန်းထွန်းဦးကနယ်မြေကျူးကျော်လှုပ်ရှားလာတဲ့မည်သည့်အဖွဲ့ကိုမဆိုရှင်းလင်းချေမှုန်းသွားမယ်လို့ပြောပါတယ်ဒါပေမဲ့ RCSS SSA ကတော့နယ်မြေကျူးကျော်တာမရှိအစိုးရတပ်ကတော့ MCA စာချုပ်ကိုချိုးဖောက်နေတာဖြစ်တယ်လို့ RCSS SSA ပိုင်း Thai Freedom Website စာမျက်နှာမှာရေးသားဖော်ပြထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်ကရခိုင်ပြောင်းရွှေ့ရွာသားတွေနေထိုင်တဲ့တင်မောကွေ့ကျေးရွာကိုအာဏာပိုင်တွေဖျက်ဆီးလိုက်ပြီးရွာသား3ဦးကိုနိုင်ငံတော်အကြီးအကဲပြစ်စီမှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်အတွင်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့တိုက်ပွဲကြောင့်ရွာသား450ကျော်စစ်ပီးတိမ်းရှောင်နေရပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒေသတိုင်းရင်းသတင်းတောက်တွေကစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာပါ။အခုထုတ်လွှင့်နေတဲ့ VOE အစီအစဉ်တွေကိုရေဒီယိုကသာမက VOE မြန်မာပိုင်းရဲ့အင်တာနက်ဆာမျက်နှာ burmeseatvoanews.com မှာနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်မြောက်အတ္တန်တိတ်စာချုပ်ဖွင့်နေတိုးဖွင့်နိုင်ငံတွေထံကကာဝေးရေးအတွက်တွုံးမြင့်သုံးဆက်မဲ့ဂရုပြုစကားရရှိခဲ့တဲ့အတွက်အောင်မြင်မှုရခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်မာမိတ်ဖွဲ့ရဲ့ဝင်တော့ဝင်ဖို့အများစုကိုအမေရိကန်ကထမ်းပို့နေရတဲ့ကြောင်းအမေရိကန်သမ္မတကဇက်တိုက်ဆိုလိုဝေဖန်ခဲ့ပြီးနောက်မှာပဲဘယ်ချင်နိုင်ငံဘရက်ဆယ်မြို့ကနှစ်ရက်ကြာနှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲဒီကနေ့အဆုံးသတ်ချိန်မှာသမ္မတထရန့်ကပြောလိုက်တာပါပေါ်ဝင်နိုင်ငံရဲ့ခရီးစကားကြောင့်နေတိုးဖွဲ့ကြီးပုံမခိုင်မာအားကောင်းလာပြီဖြစ်ကြောင်းလည်းသတင်းတောက်တွေကိုပြောခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်မိတ်ဆွေမဟုတ်လို့ရန်သူလည်းမဟုတ်တဲ့အကြောင်းဖင်လန်နိုင်ငံမှာထိပ်သီးတွေ့ဆုံမှုရပ်ပိုင်းလို့မှာပဲအမေရိကန်သမ္မတထရန့်ကပြောလိုက်ပါတယ်ရုရှားသမ္မတကသူ့ရန်သူမဟုတ်လို့မိတ်ဆွေလည်းမဟုတ်တဲ့အကြောင်းနဲ့သူ့အကြောင်းကောင်းကောင်းမသိပေမဲ့တချိန်တစ်ချိန်တွေ့ဖူးတဲ့အချိန်မှာဆက်ဆံရေးအဆင်ပြေတဲ့အကြောင်းနေတို့ထိပ်သီးဆွေးနွေးပွဲပြီးဆုံးရင်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာဖြစ်ပါတယ်အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကသမ္မတဒေါ်နယ်ထရန့်ကိုစန့်ကျင်ဖက်လိုက်မှုတွေရှိနေတယ်ဆိုတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အမေရိကန်အောက်လွှတ်တော်ကော်မတီနှစ်ရက်ရှိမှဒီနေ့ FBI ရရှိသူတသက်ကန်ထွက်ဆိုနေပါတယ်သမ္မတထရန့်အနိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာရုရှားကပေါင်းဝင်ဆွဖက်တဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာအတွက်အခုစုံစမ်းစစ်ဆေးခံနေရတဲ့တံပြန်ထောင်လိုက်အရာရှိပီတာစတာဆော့ကပြီးခဲ့တဲ့နှစ်ထိအလုပ်လုပ်ကံပြီးခဲ့တဲ့သူလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ပိုင်းကအဓိကစစ်ကန်တစ်ခုကိုတာလီဘန်တပ်ဖွဲ့နဲ့စီးနင်းတက်ခတ်ရကစစ်သား30တင်မင်းသေဆုံးပြီး18ယောက်ဒဏ်ရာရသွားပါတယ်။တခါပြင်းနဲ့ခဝါဂျာကာခရင်ကအယုံတက်ချိန်မတန်ခင်ရုတ်တရက်စီးနင်းတက်ခတ်မှုတွင်ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေက VOA ကိုအတိအပြုပြောဆိုခဲ့တယ်လို့အာဖဂန်စစ်တပ်ပိုင်းစစ်ကန်တွေကအသုံးဆောင်ပစ္စည်းတွေကိုလည်းတပ်ဖွဲ့နဲ့သိမ်းယူသွားကြောင်းပြောဆိုခဲ့ပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ဒီကနေ့ညပိုင်းအစီအစဉ်တွေကို line to meter 25 32 51နဲ့ line lap meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမမြသစင်အောင်ပါ။
This program has come to you from the Voice of America, Washington.